Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဝါရှင်တန်မြို့တော် View American တန်ကနေ2016ခုနှစ်မတ်လ24ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလက်မီတာ 190 တို့ကနေစတင်အသံလွှင့်နေပါခင်ဗျာ။ဒီညအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမက်ခင်ပြထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းတင်ကြပါပါထောက်လိုင်းနဲ့လူငယ်ရေးလုပ်ငန်းတွေတိုးမြှင့်ဖို့ဥရောပသမဂ္ဂဝန်ကြီးတွေဒီကနေ့ဆွေးနွေးကြပါတယ်အီရတ်နိုင်ငံမိုဆူးမြို့ကို ISL ထဲကနေဒိန်းနိုင်ဖို့အီရတ်တပ်တွေစပြီးထိုးစစ်ဆင်တိုက်နေပါတယ်မြန်မာအပါအဝင်8.5နိုင်ငံအတွက်ချေးငွေဒေါ်လာ70ဘီလီယံကျော်ပေးမယ်လို့တရုတ်ကကန့်လန့်ထားပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့အစိုးရတက်လက်ထက်မှာပြည်ညာရေးဝန်ကြီးဌာနဆက်လက်ထားရှိသွားမှာနဲ့ပတ်သက်ပြီးတော့
အဲ့ကျွန်တော်နားလေတာကတော့ပြည်ကျိုင်းဝန်ကြီးဌာနကိုဆက်လက်ထားရှိတယ်ဆိုတာတော့တဲ့လို့ယူဆလို့ကြောင့်ထားတယ်လို့ပဲကျွန်တော်နားလေပါတယ်ပြည်နာအစိုးရ
ပြည်ကျိုင်းဝန်ကြီးတစ်အဖြစ်လွှတ်တော်ကအတည်ပြုလိုက်တဲ့ဥဖေမြင့်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုတော့မကြခင်နားဆင်ရမှာပါဒါအပြင်အစိုးရတက်လက်ထက်နိုင်ငံရေးကျင်းသားတွေအနေနဲ့ဘယ်လိုစိန်ခေါ်မှုတွေရှိနိုင်အောင်မလဲဆိုတဲ့အကြောင်းတခါ NCA အပြည့်ရသဘောတူစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့ဒုတိယကြိမ်ထိပ်သီးစည်းဝေးပွဲကိုချင်းမိုင်မှာဒီကနေ့ကျင်းပခဲ့တာအပအဝင်တနင်္လာရီတိုင်းအတွင်းတရံဇာတ်တူးဖော်နေတာနဲ့ပတ်သက်ပြီးတော့ဒီသာကန်တိုင်းရင်းသားကွန်ရက်ကအစင်းခန်းစာထုတ်ပြန်လိုက်တဲ့အကြောင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းတွေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မက်ခင်ဖြူထွေးကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ထောက်လိုင်းနဲ့လူမျိုးရေးဆိုင်ရာလုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်ရည်နီးလန်းရှာဖွေဖို့ဥရောပသမဂ္ဂ EU တရားရေးနဲ့လူမျိုးရေးဆိုင်ရာဝန်ကြီးတွေဒီကနေ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာဆွေးနွေးကြပါတယ်ဘရပ်ဆဲလ်စ်မြို့တော်တိုက်ခိုက်မှုမှာတန်လျာရှိသူနောက်တဦးကိုဖမ်းမိဖို့လဲရဲတပ်ဖွဲ့ကဆက်ရှာနေပါတယ်အရေးတက်ခတ်မှုတွေကြောင့်လူပေါင်း32ယောက်ထဲမှနေသေဆုံးပြီး300လောက်ဒဏ်ရာရခဲ့တာပါ။အင်္ဂါနေ့မနက်ပိုင်းကမိုင်ဘီကယထာဘူရာယုံမှာအတေကံဘုံခွဲတိုက်ခတ်မှုမှာပါဝင်ပုံရတဲ့ဒုတိယလူကိုရဲတပ်ဖွဲ့ကအပူဒီမြင့်လိုက်ရှာနေတယ်လို့ဘယ်လ်ဂျီယံသတင်းဌာနတွေကပြောပါတယ်။လူ20သေဆုံးပြီးနောက်ထပ်အများပြားဒဏ်ရာရတဲ့ဘူရာယုံတိုက်ခတ်မှုမှာပါဝင်သူတူအဖြစ်ခါလစ်အယ်ဘာခရာဝီကိုအာဏာပိုင်တွေကအစောပိုင်းမှာပြောကြတာပါ။ဒါပေမဲ့ဒုတိယလူတစ်ယောက်ဟာအေဂျစ်တလုံးကိုတည်ပြီးအယ်ဘာခရာဝီနဲ့အတူလမ်းလျှောက်သွားတာကိုမိုင်ဒီဘူရာယုံမှာရှိတဲ့လုံခြုံရေးကင်မရာတွေကနေရိုက်ရှိထားတဲ့ဗီဒီယိုမှာတွေ့ရတယ်လို့ရဲတပ်ဖွဲ့ရဲ့ဒီပူချက်ကိုကိုကားပြီးဘယ်လ်ဂျီယံထုတ်လူစွာသတင်းစာကရေးပါတယ်။အယ်ဘာဂရာအူရဲ့ညီအကိုအီဘရာဟင်မှာအဲ့ဒီနှစ်တမနက်ထဲမှာပဲလေစိတ်ကိုတိုက်ခိုက်ခဲ့တဲ့ဒေကန်ဘုံခွဲသူ2ဦးတည်းက2ဦးဖြစ်တယ်ဆိုတာတရားဝင်ဖော်ထုတ်ထားပြီးပါပြီ။ဒုတိယဒေကန်ဘုံခွဲသူကတော့နာဂျင်းလာချရာအူဝီဖြစ်တယ်လို့သတင်းဌာနတွေကဖော်ပြပါတယ်။သူဟာ IS အဖွဲ့ကဘုံလုပ်သူတူဖြစ်ပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလပါရီမြို့တော်တိုက်ခိုက်မှုမှာအဓိကလက်သည်တူဦးဖြစ်သတ်မှတ်ခံထားရသူပါ။
စီးရီးယားနိုင်ငံကတစိမ့်တပိုင်းအဖြစ်ခက်ရစဲရေးဟာအဲ့ဒီမှာတိုက်ခိုက်မှုတွေရော့ကျသွားဖို့ရာအကျိုးဖြစ်ထွန်းမှုရှိထားတယ်လို့ရုရှားနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမော်စကိုမြို့တော်မှာဒီကနေ့ပြောပါရယ်။ဒါပေမဲ့တိုက်ခိုက်မှုတွေရော့ကျဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့အများကြီးလုပ်ဖို့ရှိသေးတယ်လို့ပြောပါရယ်။တိုက်ခိုက်မှုတွေရပ်သွားတာကြောင့်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပထမဆုံးအချိန်တိတိတသားပေးနိုင်ခဲ့တယ်လို့လည်းဒီရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖ်ရော့ဖ်နဲ့အစည်းအဝေးအစမှာဝန်ကြီးကယ်ရီကပြောပါရယ်။မော်စကိုမြို့တော်ကဆွေးနွေးပွဲတွေကနေစီးရီးယားပြည်ပခန့်မြန်နိုင်သမျှအမြန်ဆုံးအဆုံးသတ်သွားအောင်အထောက်အကူဖြစ်စေနိုင်မယ်လို့မစ္စတာလက်ဖရော့နဲ့ဆွေးနွေးပွဲမတိုင်ခင်မှာဝန်ကြီးကယ်ရီကပြောပါရယ်။ရင်းမင်းလစ်ဗျားနဲ့အရှေ့လေပိုင်းငင်းငင်းကြီးလုပ်ငန်းစဉ်လို့တခြားပြည်ပခန့်တွေကိုဖြည့်ရှင်းတာမှာရုရှားရဲ့ပူးပေါင်းဆောင်ရွက်မှုကိုမျှော်လင့်တယ်လို့လည်းမစ္စတာကယ်ရီကပြောပါရယ်။ဝန်ကြီးကယ်ရီဟာဒီရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဒီကနေ့နောက်ပိုင်းမှာတွေ့ဆုံခဲ့ပါသေးတယ်ရှင်။
Garish Peshmerga တပ်ဖွဲ့တွေရဲ့ကျိုးတော်နောက်ခံပေးမှုနဲ့ IRA တပ်ဖွဲ့တွေဟာ IS စစ်သွေးကြောအဖွဲ့ရဲ့အခိုင်အမာနေရာဖြစ်တဲ့မိုဆူးမြို့ကိုပြန်ရဖို့ပထမဆုံးထိုးစစ်တွေစတင်လိုက်ပါပြီ။အမေရိကန်လေ့ကျင့်ပေးထားတဲ့ Iraq အမှတ်15တပ်မဟာရဲ့တပ်မ2ခုကတပ်ဖွဲ့ဝင်တွေဟာမိုဆူးမြို့အရှိတောင်ဘက်မှာ IS တွေတင်ထားတဲ့ကျေးရွာ6ရွာကိုဒီကနေ့မနက်ပိုင်းမှာစပြီးတိုက်ခိုက်တာပါ။ Sunni Muslim ဘာသာဝင်လူမျိုးစုတွေလည်းတိုက်ပွဲမှာပါဝင်နေပြီးဒါဟာအစဉ်လာအဖြစ် Sunni ဒေသတွေကိုထိန်းထားဖို့အတွက်အထူးအရေးပါတယ်လို့ Peshmerga တမှုအများပြားကဆိုပါတယ်။Peshmerga တပ်ဖွဲ့တွေဟာအခုတိုးစစ်မှာတကယ်တမ်းပါဝင်တိုက်ခိုက်နေတာမဟုတ်ဘူးလို့ Garish Peshmerga ဗိုလ်ချုပ်ကြီး Najat Ali ကပြောပါတယ်။ဘာကြောင့်လဲဆိုတော့တိုက်ပွဲဟာအစဉ်အလာအဖြစ် Sunni Arab ဒေသတွေမှာဖြစ်နေတာကြောင့်လို့ဆိုပါတယ်။ဒါပေမဲ့လည်းကျေးရွာတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကို Iraq တပ်ဖွဲ့တွေကိုပေးထားတယ်လို့ဗိုလ်ချုပ်ကြီး Ali ကပြောပါတယ်
။ Argentina နိုင်ငံရဲ့ Daddy War လို့ဆိုတဲ့ဆက်အနာရှင်အုပ်ချုပ်ရေးကာလအတွင်းသိဆုံးသူတွေအတွက်တိစောက်ထားတဲ့အမတ်တရားပန်းချံကို American သမ္မတ Barack Obama ဒီကနေ့သွားရောက်မယ်လို့ခန့်မှန်းထားပါတယ်။Argentina မှာရရဆက်ဆက်အုပ်ချုပ်တဲ့စစ်ဆိုးရတက်ခဲ့တဲ့အာဏာသိမ်းပွဲဖြစ်ခဲ့တာနှစ်40ပြည့်သွားပါပြီ။တနင်္ဂနွေအကြအစမပြေဖြစ်ခဲ့တဲ့ဆက်ဆံရေးကိုခိုင်မာအားကောင်းအောင်ပြန်လုပ်ဖို့ယူရတဲ့သမ္မတသစ် မော်ရီစီယိုမာစရီရဲ့နိုင်ငံတော်ဧည့်သည်တော်အဖြစ်ဒီသမ္မတဥပမာအာဂျင်တီးနားမှာရောက်နေတာပါ။ပုံထူးနေ့ညတော့ကတော့အာဂျင်တီးနားသမ္မတတက်ခင်းအက်ခန်နဲ့နိုင်ငံတော်ညစာစာပွဲကိုသမ္မတဥပမာနဲ့သမ္မတဂရောမီရှဲဥပမာတို့တက်ရောက်ပါတယ်။ဆစ်ဆူရလက်ထက်တည်ဆုံသွားသူတွေအတွက်ဘွယ်နိုအဲရစ်မြို့တော်ကအမတ်တရပန်းချံမှာလုံမဲ့ဒီနေ့အခမ်းအနားကိုသမ္မတနဲ့သမ္မတဂရောတို့တက်ကြမှာပါ။အမေရိကန်ပြည်ထောင်စုဟာအာဂျင်တီးနားဆစ်ဆူရကိုထောက်ခံပံ့ပိုးခဲ့တဲ့ဆိုတာလျှို့ဝှက်အဆင့်ကနေပဲဖျက်ထားတဲ့အထောက်အထားတွေမှာတွေ့ထားရတာပါ1986ခုနှစ်ကနေ1983ခုနှစ်ဆီယာနာရှင်အုပ်ချုပ်တဲ့ဒက်ဒီဝါကာလအတွင်းလူပေါင်း 3,000 လောက်သေဆုံးဒါမှမဟုတ်ပျောက်ဆုံးသွားခဲ့တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ရှင
် View American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ 24kHz 1239 လိုင်းဒိုမီတာ 25kHz 11965လိုင်းဒိုမီတာ 32kHz 9323 လိုင်းဒိုမီတာ 58kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ 190kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဂျာတာပရိညာဘက်တရုံနေကိုတည့်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာ၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေအတွက်ချင်းငွေနဲ့အကျွေးယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်အမေရိကန်ဒေါ်လာ 17.5 ဘီလီယံကန်လန့်မှုစီစဉ်ထားတဲ့ကြောင်းတရုတ်ဝန်ကြီးချုပ်လီကီချန်းကကြေညာလိုက်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းမှာလုပ်တဲ့ဘောက်ဆူနီပွဲအတွင်းအဲ့ဒီ၅နိုင်ငံကခေါင်းဆောင်တွေနဲ့ဗိုလ်ထုနေမှာတွေ့ဆုံပြီးတဲ့နောက်တရုတ်ဝန်ကြီးချုပ်ကကြေညာလာပါ။တရုတ်ဝန်ကြီးချုပ်ဟာမြန်မာဒုတိယသမ္မတဆိုင်မောက်ခန်း၊ထိုင်းဝန်ကြီးချုပ်ဖရာယူချန်တို့ကြားကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်၊လာအိုဝန်ကြီးချုပ်ထောင်ဆင်းသမ္မာဘွန်၊ဗီယက်နမ်ဒုတိယဝန်ကြီးချုပ်ဖန်ဘင်းမင်းတို့နဲ့လည်းတရားစီတွေ့ဆုံဆွေးနွေးပါတယ်။အခြေတော်အစား၅နိုင်ငံတွဲဒီချင်းငွေနဲ့အကျိုးယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်ဒေါ်လာ 17.5 ဘီလီယံကိုအခြေခံစောက်အုံတည်ဆောက်ရေးနဲ့တခြားစီမံကိန်းတွေမှာအသုံးပြုမယ်လို့ဝန်ကြီးချုပ်လီကပြောတာကိုကိုးကားပြီးတရုတ်စိုးရပိုင်စင်ဝါသတင်းဌာနကဖော်ပြပါဗျာ။2014ခုနှစ်ကမြန်မာနိုင်ငံမှာကျင်းပတဲ့အခြေအစားထိပ်သီးအစည်းအဝေးပွဲအတွင်းမှာလည်းအခြေတော်အစားနိုင်ငံတွေအတွက်ချင်းငွေဒေါ်လာဘီလီယံ20ကိုဝန်ကြီးချုပ်လီကကမ်းလှမ်းခဲ့ပါသေးတယ်။မိတ်ဆွေဆက်ဆံရေးနဲ့ငွေကြေးဆိုင်ရာကမ်းလှမ်းတာတွေရှိနေတဲ့ကြားမှာပဲမြန်မာနဲ့ဗီယက်နမ်နိုင်ငံတွေနဲ့တရုတ်နိုင်ငံကြားဆက်ဆံရေးကတိတ်ကြီးအဆင်ပြေလာတာမဟုတ်ပါဘူး။ဗီယက်နမ်နဲ့တရုတ်ကြားဆက်ဆံရေးကတောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုဆိုင်ရာပြင်းထန်တဲ့အငြင်းပွားမှုတွေကြောင့်အဆင်မပြေဖြစ်တာပါ။မြန်မာနိုင်ငံကတော့ဒေါ်လာ 3.6 ဘီလီယံတန်မြေစုံဆဲစီမံကိန်းကို2021ခုနှစ်မှာရပ်ဆိုင်ထားခဲ့တဲ့ကိစ္စကြောင့်ဆက်ဆံရေးအခုထိဖြစ်နေတာပါ။ဒါ့အပြင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဆိုအသင်းနဲ့ပတ်သက်ပြီးတော့လည်းတရုတ်အဆိုအမစိုးရိမ်ချက်တွေရှိနေပါတယ်။
ထိုင်းနိုင်ငံကနေမလေးရှားကိုသွားတဲ့ရထားတစ်စီးပေါ်မှာတန်ဖိုးအဖြစ်ဒေါ်လာတန်းနဲ့ချီတဲ့ဘိမ်းမြူနဲ့စစ်ကြွဆွေးတွေကိုခီးဆောင်အိတ်ထဲမှာထည့်ပြီးခိုးသွင်းမှုစူးစမ်းခဲ့ကြတဲ့မလေးရှားနိုင်ငံသား15ယောက်ကိုဖမ်းဆီးလိုက်တယ်လို့ထိုင်းရဲတပ်ဖွဲ့ကဒီကနေ့ပြောပါရယ်စစ်ကြွဆေး498ပေါင်နဲ့ဘိမ်းမြူ18ပေါင်သိမ်းဆည်းရမိခဲ့တာလို့ထိုင်းရဲတပ်ဖွဲ့ကပြောတာပါအခုသိမ်းယူရမိတဲ့ ICE လို့လူတွေသိကြတဲ့စစ်ကြွဆေးတွေဟာတန်ဖိုးအဖြစ်အမေရိကန်ဒေါ်လာ73သန်းကျော်တယ်လို့ရဲမှူးကြီးဘူတီဒက်ရှ်ပွန်ဂရာပူဝန်ကပြောပါရယ်တကယ်ကိုများပြားလာတဲ့မူရင်ဆေးတွေကိုတင်စီရမိတာဖြစ်တယ်လို့ဒီနေ့သတင်းစာရှင်းလင်းပွဲမှာရဲဒုတိယဗိုလ်ချုပ်ကြီးတီတီရက်နွန်ဖရန်ပီထက်ကလည်းပြောပါရယ်ဒီမူရင်ဆေးတွေဟာမြန်မာနိုင်ငံကမူရင်ဆေးတွေအ திக ဖြတ်တန်းဝင်ရောက်ရာဒေသဖြစ်တဲ့ထိုင်းနိုင်ငံမြောက်ပိုင်းကနေလာတာလို့လည်းသူကပြောပါရယ်ရှင
်လောင်စာကဲသုံးဒုံးယင်အင်ဂျင်ကိုအော်မီမင်ဆက်တက်လိုက်နိုင်ပြီလို့မြောက်ကိုရီးယားကပြောပါရယ်ဒါဟာတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့အထိရောက်နိုင်တဲ့တာဝန်ပြည်ဒုံးကြီးထုတ်လို့ရေးကြိုးပမ်းချက်မှာအ திக အဆင့်တစ်ခုဖြစ်ပါလိမ့်မယ်ဒုံးယင်အင်ဂျင်ဆန်တက်တဲ့အချိန်မှာမြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အောင်ရှိနေခဲ့တယ်လို့အစိုးရအဘော်ကိုရီးယားဗဟိုသတင်းဌာန KCNA ကပြောပါတယ်ဒီဆန်တက်ချက်ကနေရန်သူတွေရဲ့နှလုံးသဲဖို့ကိုကြီးမားတဲ့ကြောက်ရွံ့ထိတ်လန့်မှုဖြစ်စေအောင်တိုက်ခိုက်မှာဖြစ်တယ်လို့ကင်ဂျွန်အောင်ကဆိုပါတယ်တောင်စာခဲကိုအသုံးပြုခြင်းအပြင်ဒုံးယင်ပြစ်လွတ်ဖို့ပြင်ဆင်ရတဲ့အချိန်ရောကြမှာဖြစ်ပြီးဒုံးကြီးတွေကိုရွှေ့ပြောင်းနိုင်စွမ်းတိုးလာမှာဖြစ်ပြီးတော့လောင်စာကြီးသုံးဒုံးယင်တွေထက်အများကြီးပိုပြီးတော့စိတ်ချရစေပါတယ်
အမေရိကန်ကားဝယ်ရေးလုပ်ငန်းဆိုင်ရာ Contract Company ကြီးတွေရဲ့ကွန်ပျူတာကွန်ရက်တွေထဲကိုဟက်ကာတွေထိုးဖောက်ဝင်ရောက်ဖို့အကူအညီပေးခဲ့တယ်ဆိုတာတရုတ်နိုင်ငံသားတဦးကဝေခံပြောဆိုထားပါတယ် F-22 နဲ့ F-35 တိုက်လေယာဉ်တွေနောက် C-17 သယ်ယူပို့ဆောင်ရေးလေယာဉ်နဲ့ပတ်သက်တဲ့စီမံကိန်းတွေကိုခိုးယူဖို့တရုတ်နိုင်ငံကတခြားလူနှစ်ယောက်နဲ့အတူပူးပေါင်းကြံစီမှုနဲ့အသက်50အရွယ်စုပင်ဟာအများဆုံးထောင်နဲ့ငါးနှစ်အထိချခံရနိုင်တယ်လို့အမေရိကန်တရားရေးဌာနကဗုဒ္ဓနေ့မှာပြောပါတယ်အဲ့ဒီစီမံကိန်းတွေကိုစုပင်းကဘယ်သူစီပို့ခဲ့တာလဲဆိုတာကိုတော့ကယ်လီဖိုးနီးယားပြည်နယ်ဖက်ဒရယ်တရားရုံးမှာတင်သွင်းတဲ့အထောက်အထားတွေထဲမှာမပြောထားပါဘူး။စုပင်းဟာအမေရိကန်ကုမ္ပဏီတွေကိုပြစ်မှတ်ထားပြီးလုတ်ကင်တာမျိုးကို2008ခုနှစ်ကတည်းကစတင်လုပ်ခဲ့တာလို့အမေရိကန်ဆိုရကပြောပါရယ်။ Boris C-17 သယ်ယူပို့ဆောင်ရေးလေယာဉ်နဲ့ဆိုင်တဲ့အချက်လက်တွေပါတဲ့ file တစ်ခုကိုတရုတ်နိုင်ငံကအမိမဖော်ထားတဲ့လူပုဂ္ဂိုလ်တဦးစီ2010ပြည့်နှစ်မှာသူကပို့ပေးခဲ့ပါရယ်။ဘဲကုမ္ပဏီဝန်ထမ်းတွေကိုပြစ်မှတ်ထားရမယ်ဆိုတာကိုဆုံးဖြတ်ဖို့သူနဲ့ပူးပေါင်းကြံစီသူတွေကိုစုပင်းကအကူအညီပေးခဲ့တယ်လို့စာရွက်စာတမ်းတွေကိုလည်းအင်္ဂလိပ်ဘာသာကနေတရုတ်ဘာသာကိုဘာသာပြန်ပေးခဲ့ပါတယ်။ 2014ခုနှစ်ဇူလိုင်လမှာအမေရိကန်ရဲ့ပန်ကြားချက်နဲ့သူ့ကိုကနေဒါနိုင်ငံမှာဖမ်းဆီးခဲ့တာပါသူ့ကိုလွှဲပြောင်းမပေးဖို့ကိစ္စကိုဆူဘင်းကဆွန့်လွတ်ခဲ့ပြီးတော့ပြီးခဲ့တဲ့လမှာအမေရိကန်ပြည်ထောင်စုကိုလွှဲပေးခဲ့တာပါရှင်
အမေရိကန်ပြည်ထောင်စုမှာမွတ်စလင်တွေနေတဲ့ရပ်ကွက်တွေကိုပို့ပြီးစောင့်ကြည့်ဖို့ Republican Party သမရလောင်းဖြစ်ဖို့ကြိုးစားနေသူတူဖြစ်တဲ့ Telegram Ted Cruz ရဲ့ပြောဆိုချက်ကိုမွတ်စလင်တွေကတုံ့ပြန်ပယ်ချကြပါတယ်။ Belgian နိုင်ငံ Brussels မြို့တော်မှာ IS အစွန်ရောက်လူတွေများရှိသူတွေကအထူးကံပိုးခွဲတိုက်ခိုက်ပြီးတဲ့နောက် Ted Cruz ကလည်းလိုပြောတာပါ။ Cruz အနေနဲ့ကိုပါပြောတယ်ဆိုတာကိုပါသာတီးဖို့လိုကြောင်းအမေရိကန်မှာရှိသမျှလူစုတွေအားလုံးကိုစောင့်ကြည့်တာကောင်းတဲ့ကိစ္စဖြစ်ကြောင်းဖြစ်ပျက်နေတာတွေအများကြီးရှိပြီးမွတ်စလင်တွေကြောင့်ကြီးပဲမဟုတ်တဲ့အကြောင်းမွတ်စလင်တူကခြေပါပါတယ်။အမေရိကန်ပြည်ထောင်စုမှာအခုချိန်အဖြစ်ຫນွေဥရာဒီကာလဖြစ်ပြီးဝါရှင်တန်ဒီစီမြို့တော်မှာတော့နှစ်စဉ်ဒီချိန်ရောက်တိုင်းချယ်ရီပန်းပွဲတော်ကိုကျင်းပလိမ့်ရှိတာကြောင့်ကမ္ဘာလှည့်ခီးတဲ့အများပြားလာကြတဲ့အချိန်မှာမကြသေးခင်ကယာဒီဥရုအေးခဲ့တဲ့အချိန်တွေဟာချယ်ရီပန်းတွေအကောင်းဆုံးပွင့်မဲ့အချိန်တွေကိုတော့ထိခိုက်မှာမဟုတ်ဘူးလို့အမေရိကန်တစ်တော်နဲ့ပန်းဥယျာဉ်ဆိုင်ရာဌာနကပြောပါတယ်။တကယ်လို့ယာဒီဥရုတာယာတဲ့ဆိုရင်တော့ချယ်ရီပန်းတွေဟာအပင်ပေါ်မှာ10ရက်လောက်ထိခံနိုင်မွေးရှိပါတယ်။ဒီနှစ်အတွက်ချယ်ရီပန်းတွေအစွမ်းကုန်ပွင့်တဲ့အချိန်ဟာချယ်ရီပန်းပွဲတော်ဖွင့်ပွဲတွေလည်းတိုက်ဆိုင်နေပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့အမတ်ခင်ဖြူရီတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အစိုးရတင်တဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ပြည်သူ့ဝန်ကြီးဌာနကိုအရင်ကရှိခဲ့တဲ့ဝါဒဖြန့်ချီပုံစံမျိုးမဟုတ်ပဲအများပြည်သူရဲ့အတန်းတွေအများပြည်သူရဲ့လူလားချက်တွေကိုဖော်ပြနိုင်တဲ့လူမှုနဲ့အပြန်အလှန်ပေါင်းကူးဖလှယ်တဲ့လူမှုအကျိုးပြုဌာနတစ်ခုဖြစ်အောင်ပြင်ဆင်ပြောင်းလဲသွားမယ်လို့ပြည်သူ့ဝန်ကြီးအဖြစ်ဒီကနေ့လွှတ်တော်ကနေအတည်ပြုလိုက်တဲ့ဥဖိတ်မြင့်ကပြောပါတယ်။စူဝါဒစ်လက်ထက်မှာပြည်သူ့ဌာနကိုဘလို့ပုံစံမျိုးနဲ့အပြောင်းလဲတွေလုပ်သွားဖို့ရှိနေပါလဲ။ဆက်သွယ်မေးမြန်းထားတဲ့မတ်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီမြန်မာနိုင်ငံမှာကတော့အရင်တော့ဆိုရင်ပြည်ချားဥကြီးဌာနနဲ့ပတ်သက်လို့ဝေဖန်ခံရတာတွေရှိပါတယ်ဒီနိုင်ငံတော်ဝါဒဖြန့်ချီတဲ့ဒီဌာနတစ်ခုလို့သုံးခဲ့တဲ့ဟာမျိုးတွေလည်းရှိတာပေါ့နော်ဆိုတော့အခုဒီအစိုးရတက်လက်ထက်မှာဝင်ကြီးဌာနတွေကိုတိတိတသာရှော့ချတာတွေရှိပေမဲ့လို့ပြည်ချားဥကြီးဌာနကတော့ဆက်ပြီးတော့ရှိနေပါတယ်ဆိုတော့ဒီဘောမှာအန်ကဲရဲ့သဘောထားလေးကိုအရင်ဆုံးသိပြရစီရှင့
်ဟုတ်ကဲ့ခင်ဗျအဲကျွန်တော်ကတော့ဒီနေ့မှာအတည်ပြုခံရတာပေါ့နော်ဆိုတော့အဲကျွန်တော်ဒီအစိုးရဖွဲ့နေဒီဝါရတဲ့ဆွေးနွေးဒီကြကြပြည့်စုံဆွေးနွေးရတာမရှိသေးပါဘူးเนาะဒါကကျွန်တော်နားလည်တာကတော့ပြည်ချိုင်းဝန်ကြီးဌာနကိုဆက်လက်ထားရှိတယ်ဆိုတာအဲဒုဝတ်တယ်လို့ယူဆရကြောင်းထားတယ်လို့ပဲကျွန်တော်နားလည်ပါတယ်ပြည်နာအစိုးရအသစ်မှာသူရဲ့မူဝါဒတွေရှိပါလိမ့်မယ်ဒီမူဝါဒတွေကအများသိအောင်သင်ပြဖို့တော့ဒီလိုရန်နေရာတစ်ခုကတော့လုံမှာပေါ့เนาะအဲ့ဒါဒီတမင်တကာဒီအရင်ကတုံးနေတဲ့ဝါဒဖြန့်ချီရေးဆိုတာမျိုးထက်အဲဒီသူရွေးကိုကိုရွေးကောက်တင်ရတဲ့ပြည်သူကိုအစီရင်ခံတဲ့သဘောပဲအဓိကဖြစ်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့စောစောကအန်ကေပြောသလိုပဲဒီအစိုးရတည့်ရဲ့မူဝါဒတွေကိုပြည်သူတွေသိအောင်ပြောပြဖို့ဆိုတာပါပါတယ်အစိုးရရဲ့မူဝါဒတွေကိုဖော်ပြတယ်ဆိုတော့ဒီအရင်ကရှိခဲ့တယ်လို့အစိုးရဝါဒဖြန့်ချီတာမျိုးနဲ့မတူအောင်ဒီပြည်ပြင်ပြောင်းလဲမှုတွေဘာတွေကိုထူးထူးခြားခြားပြောင်းလဲလှုပ်ဆောင်နိုင်ပါမလဲရှင့်ဒီအစိုးရတည့်လက်ထက်မှာ
ဟုတ်ကဲ့အဲ့ဒီမှာဟိုကျွန်တော်မြန်မာတော့ဒီဘယ်ဌာနဒီကျွန်တော်တို့ကုမ္ပဏီတွေဖြစ်ဖြစ်လုပ်ငန်းဌာနတွေဖြစ်ဖြစ်ပေါ့ဗျာအများကြီးသူကဆက်ဆံတဲ့ဆက်သွယ်တဲ့အဲဆက်သွယ်ပေါ့နော်မီဒီယံပေါ့နော်ဒီကြားကန်ရစီရတော့လိုအပ်ပါတယ်အစိုးရတရားအနေနဲ့ဆိုတော့ပို့ပြီးတော့လိုပါတယ်ဒီနှောင်းကတော့ဒီပြန်ကြားရေးဆိုတဲ့ဟာကိုနိုင်ငံတကာမှာဒီနာမည်ကိုတိတ်ပြီးတော့မသုံးကြဘူးဆိုတာတော့စောစောတည်းကပဲတမိုင်းမှာဒီဝါဒဖြန့်ချီရေးဆိုတဲ့ဟာမျိုးတွေနဲ့ဆက်ဆံနေတဲ့အကြောင်းတွေကြောင့်အဲ့ဒီနာမည်ကိုအော်ရှောင်ကြတာတွေရှိပါတယ်ဒါမှတချို့တိုင်းပြည်တွေလည်းသုံးနေတာလည်းရှိတော့ရှိပါသေးတယ်ဥပမာဒီမိုကရေစီနိုင်ငံကြီးတွေဖြစ်တဲ့အမေရိကန်လိုနိုင်ငံမျိုးတော်မှာအရင်တုန်းကတော့ information agency information service အဖြစ်တော့သုံးပါတယ်ပုံမှန်နောက်ပိုင်းကျမှ public affairs department ဆိုတဲ့အမျိုးကြောင့်လည်းသုံးကြတာတွေ့ရပေါ့နော်အဲဆိုချင်တာကတော့ဒီလိုအများပြည်သူနဲ့ဆက်သွယ်တဲ့ဆက်ဆံတဲ့အလုပ်ကတော့လုပ်နေရမှာပေါ့နော်အများပြည်သူကိုအစိုးရကကိုလုပ်နေတဲ့လုပ်တွေကိုဟုတ်ပြောပြတာပေါ့ဒီအတိပေးတာဒီဒါတာဝန်လည်းဖြစ်ပါတယ်။အများပြည်သူကရွေးကောက်တင်မြှောက်လိုက်တယ်။တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေကနေဆက်လက်ပြီးတော့ခန့်အပ်တယ်။အဲဆိုတာဖြစ်တာဖြစ်တဲ့အတွက်ကြောင့်မလို့ပြည်သူကိုတင်ပြဖို့ရှိပါတယ်။အဲ့ဒီမှာတစ်ဖက်သက်ဝါရဖြန့်ကြည့်တာမျိုးမဖြစ်အောင်ဆိုရင်ဒီအစိုးရမီဒီယာလို့ခေါ်တဲ့နေရာတွေကနေပြီးတော့ဒီအစိုးရဘက်ကပြောတဲ့သတင်းတွေပေါ်ပြတယ်။အဲအစိုးရအဘော်တွေပေါ်ပြတယ်ဆိုတဲ့သဘောမျိုးမဟုတ်တဲ့မဟုတ်ပါနဲ့။အများပြည်သူရဲ့အပန်းနေအများကြီးတို့လာချက်တည်းအများကြီးတို့ကဒီအစိုးရပိုင်းတတော်ပိုင်းစသဖြင့်ပေါ့နော်အဲ့ဒီလိုသူတို့ရွေးကောက်တင်ပြလိုက်တဲ့ပုံကိုယ်တွေရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့မတင်နှပ်တာတွေအဲလက်မခံနိုင်တာတွေဝေဖန်ထောက်ပြကျင်တာတွေဖြစ်ဆွဲပြောဆိုကျင်တာတွေသူတို့လိုလာတဲ့သူတို့လိုရင်ဆန္ဒတွေကဘာတွေဖြစ်ပါလဲဆိုတာတွေကို ကောပြနိုင်အောင်ပါကျွန်တော်တို့အဲစီမံပေးမယ်ဆိုလို့ရှိရင်ဒါပြီးတစ်ဖက်ပေါ်ဒီဝါဒဖြစ်နေဆိုတဲ့အနေထားဒီအစိုးရကိစ္စတူပြောနေဆိုတဲ့အနေထားမဖြစ်ပဲနဲ့အစိုးရနဲ့အများပြည်သူချအပြန်လန်ပေါင်းကူးကြလေတဲ့ဌာနဖြစ်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီလက်ရှိရှိနေတဲ့အစိုးရသတင်းဌာနတွေသတင်းစာရေဒီယိုရုပ်မြင့်သံကြားတွေနဲ့ပတ်သက်ပြီးတော့အစိုးရတဲ့လက်ထက်မှာဘယ်လိုပုံစံမျိုးနဲ့ဆက်ပြီးတော့ထားရှိသွားမှာပါလဲအပြောင်းလဲဘာတွေဖြစ်လာနိုင်ပါသလဲရှင
်ဟုတ်ကဲ့ကျွန်တော်အခုစဉ်းစားတာကျွန်တော်တိတိကျကျတော့အဲဆွေးနွေးတိုင်ပင်ပြီးလောက်ရတဲ့အနေအထားမရှိပါဘူးလက်တော်အဲကျွန်တော်တူဦးဒီအနေနဲ့စိတ်ကူးအနေနဲ့ပြောမှဆိုရင်ဒီမီဒီယာတွေကိုကျွန်တော်တို့အသွင်သဏ္ဍာန်အရာရောနော်ဒီတင်ပြတင်ဆက်နေတဲ့ပုံသဏ္ဍာန်တွေအရာရောအကြောင်းအရာပိုင်းမှာပါပေါ့နော်ဆောစောကျွန်တော်ပြောခဲ့သလိုဒီအပြန်လာအဲအသွားလာရှိတဲ့အနေအထားဖြစ်အောင်ကျောင်းလေပြုရင်ကျောင်းလေနိုင်ဖို့ကျွန်တော်စဉ်းစားပါတယ
်။ Mike Fury ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲအကြောင်းကိုမပြောခင်နိုင်ငံရေးအကျဉ်းသားတွေနဲ့ဆိုင်တဲ့သတင်းပုဒ်ကိုအခုတခါအလဲဖေးခြင်းပါတယ်။လာမယ့်အစိုးရတဲ့လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေအနေနဲ့စိန်ခေါ်မှုတွေနဲ့ဆက်လက်ရင်ဆိုင်ရမှာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားအခွင့်အရေးဆောင်ရွက်လှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုကျူးလွန်နေသူတွေကိုထိန်းချုပ်နိုင်မဲ့အခြေအနေတရက်မဖော်ဆောင်နိုင်သရွေ့ဒီလူအခွင့်အရေးချိုးဖောက်နေတဲ့အခြေအနေကိုထိန်းသိမ်းနိုင်မှာမဟုတ်ဘူးလို့လည်းပြောဆိုပါတယ်။အပြည့်စုံကိုတော့ကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်ဖမ်းဆီးခံထားရသူ900နီးပါးလောက်ရှိနေပြီးမကြာခင်မှာအာဏာလွှဲပြောင်းရယူမဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလက်ထက်မှာဒီယုံကြည်ချက်ကြောင့်ဖမ်းဆီးခံထားရသူတွေကိုလွတ်ပေးမှာဖြစ်တယ်လို့သုံးသပ်မှုတွေရှိနေတာပါ။ဒါပေမဲ့လည်းလက်တွေ့မှာတော့ဒီကိစ္စကိုဖြေရှင်းရမှာအခက်အခဲတွေတွေ့နိုင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့တွဲဖက်အတွင်မှုကိုပိုကြီးကအခုလိုပြောပါရတယ်
။မြန်မာနိုင်ငံမှာအထူးအသည့်ရဲ့ပါလီမန်ရဲ့ဒီလူမှုရေးချယ်ရတဲ့သူတွေဖြစ်မယ်။ဒါပေမဲ့ဒီဆိုအပ်တဲ့ပါလီမန်မှာဒီတိုင်းပြည်ရဲ့အရေးယူကိစ္စတွေကိုသင်္ဘောဆောင်ဝင်အပြည့်အဝရှိမှာမဟုတ်ဘူး။တော့တိုင်းပြည်ရဲ့လူစုရေးဆိုင်ရာကိစ္စတွေကပတ်သက်ပြီးတော့အကောင်လုံးကအဓိကစားပြီးတော့ခိုင်တော့ဖြည့်ရှင်းမှာဖြစ်တယ်။အဲ့ဒီအတွက်ဒီနိုင်ငံရေးကျင်းသားတွေလွတ်မြောက်ဖို့မလွတ်မြောက်ဖို့ဆိုတာကအစိုးရပြည်ရဲ့သဘောထားဆိုတာလည်းဆက်လို့ရှိရင်အကောင်လုံးရဲ့သဘောထားပေါ်မှာပုံပြီးမူတည်နေတယ်ဆိုတာမျိုးကိုကျွန်တော်တို့ထောက်ပြရတယ်။နောက်တစ်ခုကမြန်မာနိုင်ငံရဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေတော်တော်များများကိုကျူးလွန်နေတာကတနက်ကန်တက်ဖွဲ့ဝင်တွေဖြစ်တယ်ဒါကြကြဒီလည်းနဲ့ကြင်တက်ဖို့ဝင်နေကိုဒီလူခွင့်ရေးချုပ်ဖို့တယ်နဲ့ပတ်သက်ပြီးတော့အရေးယူနိုင်တဲ့ရန်ရဲတစ်ခုမရှိဘူးဆိုလို့ရှိရင်လူခွင့်ရေးဒီအခြေအနေတိုးတက်လာဖို့ဆိုတာကလည်းကျွန်တော်တို့လည်းလည်းဖြတ်သေးတဲ့ကိစ္စမျိုးတွေရှိတယ်
။ထုတ်ဖော်မှုအစ်စ်နဲ့ဖိနှိပ်မှုအဟောင်းများအစဉ်ခန်းစာကို Amnesty International နိုင်ငံတကာလူငင်းချက်တာခွင့်အဖွဲ့ကဒီကနေ့ရန်ကုန်မြို့မှာထုတ်ပြန်လိုက်တာမှာနိုင်ငံရေးအကျဉ်းသားအရေးနဲ့ပတ်သက်ပြီးကိုဘိုကြီးလည်းဝင်ရောက်ဆွေးနွေးခဲ့တာပါ။ဒီအစဉ်ခန်းစာကိုရန်ကုန်မြို့ Park Royal Hotel မှာသတင်းစာရှင်းလင်းပွဲကျင်းပပြီးထုတ်ပြန်ခဲ့တာပါ။အစဉ်ခန်းစာနဲ့ပတ်သက်လို့ AI အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီ Laura Hake ကအခုလိုရှင်းပြပါရစေ။
We see to be the key recommendations to the incoming National League for Democracy government including
အခုထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာလက်ရှိဖမ်းဆီးမှုတွေနဲ့အကျဉ်းချခံရသူတွေအကြောင်းအဓိကအမိန့်မောင်းထုတ်ပြထားပါရစေ။လာမယ့် NLD အစိုးရအနေနဲ့လဲယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေကိုလွှတ်ပေးဖို့နဲ့အခွင့်အရေးအတွက်တိုက်ပွဲဝင်တာကြောင့်သူတို့အပေါ်ဆွဲဆိုခံရတဲ့အမှုတွေကိုပတ်လပ်ပေးဖို့ကိုလည်းအကြံပြုထားပါတယ်။ဒါ့အပြင်ဒီလိုလူအခွင့်အရေးလှုပ်ရှားသူတွေကိုဖမ်းဆီးနိုင်တဲ့ဥပဒေတွေကိုပြန်ပြင်သုံးစွဲတဲ့အခြေအနေတွေကိုရှောင်ရှားဖို့စတာတွေလည်းပါဝင်ပါတယ်။
မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်ထောင်ဒဏ်အကျဉ်းချခံထားသူ100နီးပါးရှိပြီးအမှုရင်ဆိုင်နေရသူ400လောက်ရှိနေတာပါ။မကြသေးခင်ရက်ပိုင်းတွေအတွင်းဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီက UPR လို့ခေါ်တဲ့နိုင်ငံချင်းအလိုက်လူခွင့်ရေးအခြေအနေတွေကိုတင်ပြတဲ့ညီလာခံမှာတော့မြန်မာအစိုးရကိုယ်စားလှယ်ကနိုင်ငံတကာအကြံပေးချက်တော်များများကိုလက်ခံခဲ့ပေမဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေသေးပဲလို့ဒီညီလာခံကိုတက်ရောက်တဲ့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြခဲ့ပါတယ်။ဒါပေမဲ့လည်း NLD အစိုးရအနေနဲ့ယုံကြည်ချက်ကြောင့်အခုလိုဖမ်းဆီးခံရတဲ့နိုင်ငံရေးကျင်းသားတွေကိုလွတ်ပေးနိုင်တဲ့နည်းလမ်းတချို့ရှိနေဖြစ်ကြောင်း88မျိုးဆက်နဲ့ပွင့်လင်းလူအဖွဲ့စည်းကကုမြအေးကအခုလိုပြောပါရယ
်သမရရဲ့လူပိုင်ခွင့်ထဲမှာတော့ဘာပါလဲဆိုတော့လူငယ်ငွေပေးခွင့်ရှိတယ်လေဒါတော့ကာလုံးနဲ့မညှိနိုင်မဲ့ဆိုလိုတာကပို့ပန်းလူမျိုးပေါ့နော်ထောင်ချပြီးတဲ့လူတွေကိုဟိုလူငယ်တက်တာဝင်ပေးခွင့်ရတယ်ကြအဲလူငယ်အပြီးပိုင်လူငယ်ချမ်းသာငွေကတော့ဒါကာလုံးနဲ့ညှိပြီးပေးရမယ်ဆိုပြီးတော့ဖွဲ့စည်းဥပမာလို့နှစ်ပိုင်းခွဲပြီးကြားရန်ထားပါတယ်အဲတော့ကျွန်တော်မြင်တာကတော့သမရရဲ့လူပိုင်ခွင့်အာဏာလေးကနေထောင်ချလူတွေလွတ်ပေးရမှာဖြစ်တယ်လို့တရားရင်ဆိုင်တဲ့ကိစ္စတွေလည်းညှိနှိုင်းပြီးတော့မှအကုန်လုံး withdraw ပြန်လုပ်ပေးနိုင်တဲ့အခြေအနေမျိုးဖြစ်လာရင်တော့ကောင်းတယ်။ဒါပေမဲ့အလောက်ထိတော့ကျွန်တော်လည်းခက်ခဲမယ်လို့ထင်ပါတယ်။အဲ့ချင်းတွေရောက်ဖို့ခက်အောင်မယ်လို့ထင်ပါတယ
်။မနေ့ကဗုဒ္ဓဟူးနေ့တုန်းကတော့နိုင်ငံရေးအကျဉ်းသားတွေကိုဂုဏ်ပြုတဲ့ပွဲရန်ကုန်မြို့မှာကျင်းပခဲ့တာမှာဒီကြဆုံးသွားခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့မိသားစုတွေကိုဂုဏ်ပြုခဲ့ပြီးဒီအခမ်းအနားကိုယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေရဲ့မိသားစုဝင်တွေနိုင်ငံရေးအဖွဲ့အစည်းခေါင်းဆောင်တွေနဲ့တန်တမန်တွေလက်တက်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကိုမိမောင်းထုတ်ပြတဲ့အနေနဲ့အခုလိုအခမ်းအနားကျင်းပတာလို့လည်းပြောဆိုပါရခင်ဗျာ
ကိုအောင်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာမကြာခင်မှာတနင်္လာနေ့တိုင်းတွင်ကတရံသာရဒုဖော်နေတာနဲ့ပတ်သက်တဲ့အစီရင်ခံစာတစ်ခုအကြောင်းကိုပြောပြသွားဖို့ရှိပါတယ်အခုတော့တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးစည်းဝေးပွဲအကြောင်းကိုပြောပြချင်ပါတယ် NCA ခေါ်တဲ့နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စေရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့စည်းရှစ်ဖွဲ့ရဲ့ဒုတိယအကြိမ်ထိပ်သီးစည်းဝေးကိုဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာစတင်ကျင်းပနေပြီဖြစ်ပါတယ်ဒီအစည်းအဝေးကနေငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အစိုးရအသင်းနဲ့ချိတ်ဆက်ဆောင်ရွက်ရေးကိစ္စ NCA လက်မှတ်မရေးထိုးကြသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်လက်ရှိမြန်မာတပ်မတော်ကနေတိုင်းဒေသလက်နက်ကိုင်အဖွဲ့လှုပ်ရှားရာဒေသတွေမှာအင်အားတိုးချဲ့စစ်ဆင်နေမှုပြုလုပ်နေတဲ့အချိန်မျိုးမှာအစိုးရအသင်းနဲ့အပြစ်မရက်သေးတဲ့အဖွဲ့တို့ NCA လက်မှတ်ရေးထိုးနိုင်ရေးလုပ်ငန်းစဉ်တွေအလင်းမြန်လှုပ်ဆောင်တဲ့လို့ပြောဆိုမှုတွေလည်းရှိနေပါတယ်ဒီအချိန်တွေအပြည့်စုံကတော့ထိုင်းခြေစိုက်သတင်းတောက်နိုင်ကွင်းကတင်ပြထားပါရခင်ဗျာ
ဟုတ်ကဲ့ပါ NCA ပြည်ရလက်နက်ကန်ဖွဲ့ရှိဖွဲ့ရဲ့ဒီကနေ့ပထမရက်စီးဝေးမှာဆုံးမြတ်ချက်တွေမချနိုင်သေးပေမဲ့ခြေဆက်လုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့တယ်လို့ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် BNLO ရဲ့နိုင်ကဘူမူကြီးခုံကာကခုလို့ပြောပါတယ
်အဓိကဥတီတာကတော့အစိုးရအသင်းနဲ့ကျွန်တော်တို့လက်မရေးထိုးတာအဖွဲ့တွေနဲ့ခြေဆက်ပူးပေါင်းဆောင်ရွက်ရမယ့်လုပ်ငန်းတွေနောက်ပြီးတော့ထိပ်ကြချင်းခံရတော့လည်းလက်မမထိုးရသေးတဲ့အဖွဲ့ကြီးတွေနဲ့ကျွန်တော်တို့ငင်းညွတ်ရေးမပြတ်ပဲနဲ့ပူပေါင်းဆောင်ရမယ့်လုပ်ငန်းတွေဖွဲ့စည်းထားတဲ့ကျွန်တော်တို့ရဲ့ company တွေအများကြီးရှိတာပါဗျာအဲဒီ company တွေရဲ့ရှေ့လုပ်ငန်းတွေလည်းပါဗျာအဲအဲ့ဒါတွေကိုဆွေးနွေးသွားမှာပေါ့
ဒီစည်းဝေးမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံကျင်းပရေးကိစ္စအစိုးရအသင်းနဲ့ချိတ်ဆက်ဆောင်ရွက်ရေးကိစ္စ NCA လက်မှတ်မရေးထိုးနိုင်ကြသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပူပေါင်းဆောင်ရွက်ရေးကိစ္စပြည်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲဆောင်ရွက်ရေးကော်မတီ GMC နဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UBDGC ဖွဲ့တွေနဲ့ရှေ့ဆက်လုပ်ငန်းစဉ်ကိစ္စတွေကိုအဓိကထားဆွေးနွေးဆုံးဖြတ်သွားမယ်လို့ဘူမူကြီးခုံကာကပြောပါတယ်ဒီကနေ့ကျင်းပတဲ့အစည်းအဝေးရဲ့ဖွဲ့ပွဲမှာတောင်ပိုင်းရှမ်းပြည်သမတော် RCSSSA ရဲ့ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စိတ်ကနေ NCA ဟာတိုင်းသားတွေလူလာတဲ့ပန်းတိုင်ကိုရောက်ဖို့လမ်းတလမ်းဖြစ်တယ်လို့အစိုးရရဲ့လှည့်ကွက်ဆဲရောက်မသွားဖို့လူတယ်လို့ရှမ်းပါသားနဲ့ခုလူပြောဆိုခဲ့ပါတယ
် NCA နဲ့မတ်ပင်ချင်းတန်းဟောခါဝါတူဒီရမဟောအနည်းကိုကလော့ကလိုင်းပိုင်းသို့ပို့တာ
NCA ဆိုရင်ကျွန်တော်တို့လိုလားတဲ့ပန်းနိုင်စီကိုတွားရောက်ဖို့အတွက်လန်တလန်တန်းခုဖြစ်ပါတယ်ကျွန်တော်ပန်းနိုင်ကိုအရောက်တွားနိုင်ဖို့အတွက်ဒီကြားထဲမှာကျွန်တော်တိုက်ပွဲဝင်ဖို့ကျွန်တော်ရင်ဆိုင်ဖို့တွေအတွက်ကျွန်တော်တို့ပွတ်ပွတ်လေးလေးဆွေးနွေးကြမှာဖြစ်ပါတယ်
လက်ရှိ NCA ပြည်ရလက်မှတ်ရေးထိုးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့ NCA လုပ်ငန်းစဉ်အတိုင်းဆက်လက်ကောင်းထည်ပေါ်သွားဖို့အစိုးရပြောင်းလဲကာလတွင်စောင့်ဆိုင်းနေရတယ်လို့လည်းဘူမူကြီးခေါကာကအခုလိုပြောပါတယ
်အခုဒီလုပ်ငန်းတွေကတော့ဆက်သွားနေရတယ် ongoing process ဖြစ်နေတော့ဒီ process ထဲမှာနိုင်ငံရေးဆွေးနွေးပွဲတွေလာမယ်ဒုတိယကြိမ်ပြည်တော်စုငြိမ်းချမ်းရေးညီလာခံလာမယ်သို့တော့ဒီအစိုးရဘက်ကတော့အစိုးရအသိအဟောင်းလက်လွဲလက်ပြောင်းရှိမယ်ဆိုတော့အဲ့ဒီတစ်ချိန်အဲ့ဒီတက္ကန္တကတော့ကျွန်တော်ကစောင့်ကြည့်ရမှာပေါ့ဗျာ
ဒါပြင် NCA လက်မှတ်မရေးထိုးနိုင်ကြသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့လည်းတွေ့ဆုံဆွေးနွေးသွားမှာဖြစ်ပြီးတွေ့ဆုံမဲ့ရက်ကိုတော့အသေးမပြုတ်နိုင်သေးဘူးလို့လည်းသူကဆိုပါတယ်။လက်ရှိတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွင်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့ဖွဲ့နဲ့လက်မှတ်မရေးထိုးနိုင်သေးတဲ့ဖွဲ့တွေကြားမှာသဘောထားကွဲလွဲမှုတွေလည်းရှိနေပါတယ်။ဒီလိုအမြင်မတူကွဲပြားမှုတွေရှိနေပေမဲ့လည်းဆက်ဆံမှုရှိရှိနားလည်မှုယူပြီးတိုင်းရင်းသားရေးကိစ္စတွေကိုလှုပ်ဆောင်သွားရမယ်လို့ UNSC ဒုတိယဥက္ကဋ္ဌနာဟန်သာကပြောပါတယ
်။နားလည်မှုရှိရှိနဲ့ဆက်ဆံမှုရှိရှိလှုပ်ဆောင်သွားဖို့တော့လိုအပ်ပါတယ်။ဒီပတ်စလုံးနဲ့ဒါကိုလက်ခံပါတယ်။ဆက်ပြီးလှုပ်သွားမှာပါ
။လက်ရှိဆိုရကူးပြောင်းကာလကျမ်းမှာမြမတမတော်ကနေရှမ်းပြည်နယ်ဘက်မှာစစ်ရင်အားတွေတိုးချဲ့ချထားလာတယ်လို့အပြစ်မရနိုင်သေးတဲ့တိုင်းဒေသဖွဲ့တွေကိုနေမြေရှင်းလင်းရေးကောင်းစင်နဲ့ထိုးစစ်ဆင်မှုတွေပြုလုပ်လာနေပါတယ်။ဒီလိုအခြေအနေမျိုးမှာဆိုရတဲ့အနေနဲ့အပြစ်မရသေးတဲ့အဖွဲ့တွေနဲ့ NCA လက်မှတ်ရေးထိုးနိုင်ရေးလုပ်ငန်းစဉ်တွေကိုအလင်းမြန်ဆောင်ရွက်တဲ့လို့ဘူမူကြီးခုံကာကပြောပါတယ်။
ကျင်းတဲ့တပြင်းကြီးမဟုတ်ဘူးဆိုရင်တမတော်ကိုအခွင့်အရေးပေးရကြပြီးတော့တမတော်ကသူ့ရဲ့လုံခြုံရေးအမြင်ပါညာအကြောင်းပြပြီးတော့စစ်ရေးအကြောင်းပေးလုပ်သွားနိုင်တာကိုလည်းကျွန်တော်တို့စိုးရိမ်တယ်ခင်ဗျ။ဒါမဲ့အစိုးရအသိကလည်းအဖြေရလက်မမထိုးရသေးတဲ့အဖွဲ့တွေညံ့ညံ့ဆန်းဆန်းဖိတ်ခေါ်ခြင်းမလုပ်ဘဲနဲ့အချိန်ဆွဲမယ်ဆိုရင်ပို့ပြီးတော့အပြည့်အကျဉ်းနိုင်တဲ့အခြေအနေမျိုးဖြစ်နိုင်တယ်ခင်ဗျ။
NCA ပြည်ရလက်မှတ်ရေးထိုးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲကိုဒီလ24ရက်နေ့ကနေ26ရက်နေ့အထိထိုင်းနိုင်ငံမှာကျင်းပသွားမှာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခွန်တို့ဖွဲ့ကထိပ်သီးခေါင်းဆောင်60နီးပါးတက်ရောက်ခဲ့ကြပေမဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGP ကဖွဲ့ခေါင်းဆောင်တွေတက်ရောက်နိုင်ခြင်းမရှိခဲ့ပါဘူးမြန်မာစိုးရငင်းချမ်းရေးကိုယ်စားလှယ်ဖွဲ့တွေနဲ့ KNU ခေါ်ကရင်မျိုးရာစီယုံဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGPA တောင်ပိုင်းရှမ်းပြည်သမတော် RCSSSA ပို့မြူရာလူမျိုးရေးဖွဲ့ချုပ် BNL ရခိုင်ပြည်လူမျိုးရေးသားဦး ALB မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်သားဦး ABSDF အစရှိတဲ့အဖွဲ့ရှိဖွဲ့တို့ဟာ2015ခုနှစ်အောက်တိုဘာလမှာ NCA ပြည်ရလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်ခင်ဗျာ
ထိုင်းပြည်ဆိုင်သတင်းတောင်နိုင်ကွင်းသတင်းပေးပို့ကြတာဖြစ်ပါတယ်အခုတခါတော့တနင်္လာရီတိုင်းကတရံဇာတထုတ်လုပ်မှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်တနင်္လာရီတိုင်းအတွင်းကမိုးသွေးမြေဝံခရင်လူမျိုးတွေနေထိုင်ရာအရက်မှာအစိုးရနဲ့ KNU တပ်ဖွဲ့တွေဘက်ကတရံဇာတတူဖော်မှုတွေလှုပ်ဆောင်နေပြီးအဲ့လိုတူဖော်မှုတွေကြောင့်ဒေသခံတွေထိခိုက်နေတာမျိုးရှိနေတယ်လို့တနင်္လာရီမြန်မာကြီးနဲ့ဌာနေတိုင်းသားကွန်ရက်ကနေအစင်ခံစာထုတ်ပြန်ထားပါတယ်ဒီအကြောင်းကိုတော့မေးမာကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
တနင်္သာရီတိုင်းကမောမြဝန်းဒေသကရင်လူမျိုးစုတွေနေထိုင်ရာနေရာမှာကရင်လက်နက်ကင်တွေနဲ့အစိုးရတပ်တို့နှစ်ဖက်ဝင်ထွက်သွားလာနေကြတာပါအဲ့ဒီနေရာဟာစစ်ဘေးဒဏ်ကိုအကြိမ်ကြိမ်ခံခဲ့ရပြီးဒေသဖွံ့ဖြိုးရေးခေါင်းစဉ်နဲ့ဒေသခံလူလူတွေရဲ့မြေယာတွေကိုသိမ်းငယ်ပြီးတဲ့နောက်လွန်ခဲ့တဲ့၅နှစ်ကလေးကစီမံကိန်းတွေကိုလှုပ်ဆောင်ခဲ့တဲ့ဆိုပြီးအစီရင်ခံစာထုတ်ခဲ့တဲ့တနင်္သာရီမြစ်မာကြီးနဲ့ဌာနတိုင်းရင်းသားကွန်ရက်ရဲ့ဒါရိုက်တာဆော့ဖရင်ကီကပြောပါတယ
်ဒီဒေသကတနည်းအားဖြင့်ပြောမယ်ဆိုရင်လွန်ခဲ့တဲ့ဒီ၅နှစ်၆နှစ်လောက်တုန်းကကျွန်တော်တို့တဝဲရင်းနဲ့စိတ်ကန်စီမံကိန်းလုပ်ငန်းကြီးပေါ်လာတယ်စီမံကိန်းလုပ်ငန်းကြီးပေါ်လာတဲ့အခါမှာဒီဒေသခံတွေရဲ့ရှိတဲ့နေရာတွေကိုလမ်းမကြီးတွေဖောက်လုပ်ခြင်းနဲ့ခံရတယ်ဒေသခံကိုဘယ်လိုမျိုးတည်ငြိမ်ချက်လက်မှာလည်းမပြီးဘူးပေးပလိုမျိုးရှင်းပြခြင်းမှလည်းမရှိဘူးဒေသခံတွေရဲ့နော်နှိမ့်နာမှုတို့ခံစားမှုတို့အဲ့ဒီဟာတွေလည်းသူတို့ဘာမှပြောရတာလည်းမရှိဘူးဆိုတော့အခုဖုန်ဖြိုးရေးအမိခံတဲ့ဟာတွေကနောက်ဆုံးပြောရမယ်ဆိုရင်ဒေသခံရဲ့တဘာဝအရင်းအမြစ်ကိုထုတ်ယူတာတွေမကဘူးဒေသခံမှာရှိတဲ့တဘာဝပတ်ဝန်းကျင်တွေလည်းပြည့်စုံတာပဲတွေ့ရှိရတယ
်အဲ့ဒီနောက်ကရင်မျိုးသားအစည်းအရုံး KNU နဲ့မြန်မာအစိုးရတို့အဖြစ်ခက်ရစေးလက်မှတ်ရေးထိုးပြီးတဲ့အခါမှာတော့အဲ့ဒီဒေသမှာတထုမိုင်းရွှေရင်းစတဲ့ဒုဖော်ရေးလုပ်ငန်းတွေကိုပုံမိုပြီးတော့လှုပ်ဆောင်လာရုပ်လဲဆိုပါတယ
်။တနင်္လာရီတိုင်းဘန်းချောင်းဆိုတဲ့နေရာမှာစောက်မီးတွေလုပ်ငန်းကြီးပေါ်လာတယ်။ဆိုတော့အဲ့ဒီဟာပြဿနာရှိတယ်။ပြီးတော့ဟိန်းဒါတထုတွင်းဘဝပင်တထုတွင်းအဲ့ဒီတထုတွင်းကဒေသခံတွေတုံးနေတဲ့ပေါက်တုံးကြီးတွေအားလုံးကရှုံညုံနေဖြစ်ကုန်ကြတယ်။အားလုံးချီချီလို့တော့မရတဲ့အခြေအနေပြောလို့ပြောလို့ဆိုတော့ပြောလို့ရတယ်။တုံးမှုဆိုဝေလာဝေ
းဒီလိုလှုပ်ဆောင်လာတဲ့အခါမှာလူလူတွေရဲ့နှစ်နာမှုတွေအတွက်ဖြည့်ရှင်းပေးမှုမရှိတာတွေတာဝန်ယူမှုတာဝန်ခံမှုတွေမရှိတာတွေဖြစ်ခဲ့တယ်လို့လဲ Soft Linking ကဆက်ပြောပြပါတယ
်ဒီဒေတာခံတွေကနေတော့တက်ဆိုင်ရာအာဏာပိုင်းကိုမင်းမြန်းစုံစမ်းလိုက်တဲ့အခါမှာဥပမာ KNU ဆိုပါပြောလိမ့်မယ်ဆိုရင်ဒါကနိုင်ငံတော်ပြီးတာတို့သွားလုပ်လို့မရဘူးနော်တွေးအတိတ်ခါကျစရေးကိုထိခိုက်နိုင်တယ်ဆိုပြီးတော့အကြောင်းပြတယ်တိုင်းဒေတာကြီးကိုသွားတော့လေတိုင်းဒေတာကြီးကပြောလဲဆိုရင်ဒီနေရာတို့တော့ပြိတ်ပြီးလို့မရဘူးဒါက KNU ရဲ့ control area မှာဖြစ်တယ်အကယ်၍သူသွားလို့ရင်သူရဲ့ဆက်ဆံရေးပြတ်သွားမယ်ဆိုပြီးတော့အစိုးရမြေဆက်လုံးကကိုရှောင်းဒီရှောင်းလုပ်နေတယ်ပြဆိုတော့ဂျားကခံရတာတိတိလေးပဲဖြစ်တယ
်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေဖွင့်ပေးခဲ့ပြီးတဲ့နောက်မှာတော့တနင်္လာရီတိုင်းအတွင်းမှာအကြီးစားမြေသိမ်းမှုတွေပေါ်ပေါက်ခဲ့ရတာတွေတဘာဝအရင်းမြစ်တွေထုတ်ယူရေးနဲ့စက်မှုကုန်ရမ်းတိနှံများကိုလုတ်ခဲ့တဲ့စီးပွားရေးစီမံကိန်းတွေကဒေသကိုပျက်စီးမှုတွေဖြစ်စေခဲ့ပုံတွေကိုအစိုးရခန်းစာမှာဖော်ပြပါရှိပါတယ်။ဒါအပြင်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကသူတို့ရဲ့လုပ်ငန်းရှင်လူမှုရေးတာဝန်ဖြစ်တဲ့ CSR အစီအစဉ်နဲ့နိုင်ငံတကာပတ်ဝန်းကျင်ထိပ်သိမ်းရေးတွေလှုပ်ဆောင်တဲ့အခါမှာကျိုးဝိုင်းသတော်ခွက်တွေကိုများများရရှိအောင်ကြိုးပမ်းနေတာတွေလည်းရှိခဲ့ကြောင်းဒီအတွက်မြေသိမ်းမှုတွေနဲ့အထင်အရမမောင်းထုတ်မှုတွေကိုဒေသခံတွေကရင်ဆိုင်ရတဲ့အပြင်တဘာဝတန်ရဇာတထိ ंछ ုပ်ခွင့်တွေနဲ့အသုံးပြုခွင့်တွေဆုံးရှုံးခဲ့ရတယ်လို့လည်းအစိုးရကစားမှဖော်ပြထားပါတယ်။ဒီအတွက်အဲ့ဒီဒေသကိုဒေသခံတွေကိုယ်တိုင်ပြန်လည်ထိန်းသိမ်းမှုတွေလှုပ်ဆောင်နေရတယ်လို့လည်းအစိုးရကစားမှဖော်ပြထားပါတယ်ရှင်
။ထိုင်းချေဆိုင်သတင်းတော်မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။မကြခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တော်ရှင်များမင်္ဂလာပါခင်ဗျာ Washington Bureau of View American အတန်ရဲ့ကြာသပတေးနေ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုည10နာရီထီလိုင်းတို့မီတာ25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမယ့်ထဲမှာတော့ကျမရေကန္တာဦးအောင်ခင်ရဲ့မြမောက်ရေးရာသုံးသက်ချက်အစီအစဉ်နဲ့အတူ
အဲနိုင်ငံကြီးတမိုင်းမာရင်းကိုဒီဟာကလောကမရှိခဲ့ဘူးတဲ့တမိုင်းမှာတန်တီကတိရေးထိုးလိုက်တဲ့သဘောတော့တော်ဖြစ်တာပေါ့လေဒီမှာဆောက်ဆောင်ချင်းအပြောင်းလဲတစ်ခုလို့ပြောလို့ရတာပေါ့လေထင်ကျော်ဆိုတာကလည်
းဘတ်စင်တိုင်းရင်သတင်းလောအစီအစဉ်မှာဒီကြောင်းကိုနားဆင်ရဖို့ရှိပါတယ်ဒီတဲကမှအရင်ဆုံးတော့အပတ်စဉ်ကျမကြီးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ကလေးငယ်တိစုံမှုများလာနေတဲ့အုံနောက်အမေးရောင်ယောဂအကြောင်းတင်ပြထားပါတယ်ဒါဒီနဲ့ရန်ကုန်မြို့ကကလေးငယ်တချို့စတင်တိစုံလာရတဲ့ဘက်တီးရီးယားပိုးကြောင့်ဖြစ်တဲ့ဒီအုံနောက်အမေးရောင်ယောဂကိုစောစောတိဆေးရုံအချိန်မီပို့ဖို့အရေးကြီးတယ်လို့ဂျမားရေးပညာရှင်တွေကအရေးပေါ်သတိပေးနေကြပါတယ်ဒီအကြောင်းကိုတော့စေးတက်ကတို့တက်ကလေးကျမပညာဌာနအငိမ့်စားဌာနမှပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคပါမောက်ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီကလေးငယ်တွေအုန်းနောက်အမေးရောင်တာဖြစ်တာများနေပြီးတော့အသက်ဆုံးရှုံးမှုတွေပါများနေတယ်လို့ကြားပါရစေ။အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားဆရာ
။လွန်ခဲ့တဲ့တစ်ပတ်လောက်ကနန်လီတိုင်းပေါ့နော်။တာဇီမြို့နယ်မှာကလေးတွေကူးဆက်များအုန်းနောက်အမေးရောင်ဖြစ်တယ်ပေါ့နော်။နန်လီဆေးရုံကြီးတို့မိတ်တလာဆေးရုံတို့ရောက်ရှိတဲ့ဆုံးပါမှုရှိတယ်လို့ကျွန်တော်သိရပါပါတယ်။အဲ့ဒီကလေးတွေမှာလည်းစမ်းသပ်ဆက်ဆက်ကြည့်တော့အုန်းနောက်အမေးရောင်ဖြစ်တဲ့ပိုးတစ်မျိုးပေါ့။အဖြစ်ပေါ်များတော့မင်းငိုကောကာဒီမျိုးစားပေါ့နော်အဲဒီပက်တီးရီးယားကြောင့်ဖြစ်တဲ့လူယူဆတာဒါတော့အကရောဂါအတွင်းဖြစ်တဲ့လူယူဆတာပေါ့လေဖြစ်တဲ့လူကနေရာထက်ပိုပြီးတော့ဖြစ်လို့ရှိရင်အဲ့လိုသတ်မှတ်တာအခုတိုင်းမကြခင်ကလည်းရန်ကုန်မှာဒဂုံတောင်မိုင်းမြို့နယ်ကနေတော့ကလေးနှစ်ယောက်ဆုံးရှုံးမှုရှိတယ်ပေါ့အမှန်နဲ့မှာကလေးကြီးကဒေငန်းကျောင်းဆေးရုံရောက်တယ်အဲ့မှာဒီရောက်ခင်နေရာဆုံးတာပေါ့နော်တယ်ဆောင်းလာရနောက်တစ်ခါကလေးတယောက်ရန်ငင်းဆေးရုံမှာလေးဆေးရုံမှာဝင်အဲဒီဝဲလောက်တော့ဆုံးသွားပါရှင်။အဲ့နောက်ပိုင်းမှာတော့ဆုံးမမှုမရှိပါဘူး။ဒါပေမဲ့တကယ်တော့ဒီနှစ်ကတော့နည်းနည်းပို့ပြီးတော့သတင်းမီဒီယာတွေလည်းပွင့်လင်းလာလို့ဟိုတိကြတာပါ။ဒါတော့ဒီလိုဖြစ်ပွားမှုတွေကမေတ္တာအနည်းနဲ့အများရှိပါ
တယ်။ဟုတ်ကဲ့ဆရာ။ဒီယောဂါမှာဆရာရင်အရေးကြီးဆုံးပေါ့နော်။အခုလိုဒီတိဆုံးမှုတွေလည်းရှိနေတဲ့အတွက်သိတဲ့အချက်ဆိုဘယ်အချက်ကိုထောက်ပြရမလဲ
။ဒီယုတ်ပြည့်ဖြစ်တဲ့အုံနောက်မီရောင်တွေမှာဒီယောဂါပက်တီးရီးယားသုံးမျိုးကြောင့်ဖြစ်တယ်ပေါ့။နင်းငုံကောကိုင်းညမကောကိုင်းအေရှန်ဒရန်စီပေါ့နော်။အဲ့တော့ဈေးရုံတွေမှာဒီအုံနောက်မီရောင်ကကြိုကြာကြိုကြာတွေ့နေတာပါပဲ။မီနီဝကောက်ကဲကတော့တွေ့တော့တွေ့ကြီးတယ်ပေါ့နော်။အဓိကအကျင့်တော့ဗာပြလို့ဆိုကလေးကဖြားတယ်ပေါ့အုံနောက်မီရောင်ဖြစ်ဖြားတယ်။အဲမီရောင်ဖြားကြီးတယ်။မအီမတာဖြစ်တယ်ပေါ့နော်။သူကတော်တော်ကြီးကိုဤတယ်ပေါ့ကလေးကငိုနေတာပေါ့။ခေါင်းကိုက်တာပေါ့။နောက်ပြီးကြာလို့ရှိရင်ငယ်တဲ့ကလေးပေါ့တနည်းအောင်ဆိုရင်ငယ်လေးပေါင်းတာတွေ့နေ။ဇက်တောက်တယ်ပေါ့နော်။ဇက်ကြီးငုံလို့မရဘူးတောက်နေတယ်။နောက်ပါဖြစ်နိုင်လို့ဆိုတတိလက်တာလို့မိန်းတော်ကြီးရောတက်တာလို့ဒါလေးရှင်းတယ်။ဒီမီနင်းကိုကောက်ကိုင်းကုသမြအောင်လို့မရအောင်ဆိုသူဖြစ်တဲ့ဟာမှာဒီကတဲ့ချက်ကတော့တစ်ခါလေကြရင်သူကသွေးလက်လာဖြစ်တယ်။သွေးချိန်ဓာတ်ကျသွားတော့ဒီလက်တွေအေးဆက်သွားတယ်။အဲ့တော့သွေးလက်ပတ်မှုမကောင်းတော့ဘူးပေါ့နော်။နောက်တစ်ခါဒီမီနင်းကိုကောက်ကိုင်းမှာပဲတချို့ကလေးတွေမှာအများစုပေါ့နော်50ရိုင်လုံးကျော်ပါရေစားမှအကွက်တွေထွက်ပါတယ်။ရေစားမှအမဲကွက်အမဲဇက်တွေပေါ့ထွက်တယ်။အဲ့ဒီလေလက်တွေခြေောက်တွေတင်မာလို့ပါမှာလည်းထွက်တယ်ပေါ့အဲ့ဒါကြီးဖြည့်ကြည့်တဲ့အခါကျလည်းလက်ပြောက်သွားအောင်ပေါ့နော်မပန်းကကလေးနဲ့ဖြည့်လိုက်ရင်တပြင်းရိုးရိုးဝတ်တက်တို့စိုက်တို့လို့ဆိုရင်ဖန်းကကလေးနဲ့ဖြည့်လိုက်ရင်ဒီကောင်ပြောက်သွားတယ်ပေါ့နော်ဒီမှာတော့သူကမပြောက်ဘူးပေါ့နော်ဒါရေသားလေးကိုတွေးရတာအဲ့လိုမျိုးကွက်တွေလည်းထွက်တတ်ပါအဲ့တော့ဒီယောဂမှာဒီတွေးတတ်တာဖြစ်လို့ရှိရင်နည်းနည်းနည်းနည်းအဲ့လိုတော်တော်လေးဆိုးသွားတတ်တယ်အဲ့ဆိုးရုံနဲ့မျိုးကဒီမှာနိုင်ငံလည်းတော့ပုံမျိုးပြီးနိုင်ငံတွေမှာလည်းရှိတာအဲ့တော့ဒါကြောင့်ဒီကဒီ site ဒီကုဖို့လိုတယ်ဆေးရုံအများဆုံးရောက်ဖို့လိုတယ်ဆေးရုံမှာလည်းသူတို့ဒီကြခွဲထားပြီးတော့ကုသဖို့လိုတယ်တွေးလိုက်ရင်တော့အထူးကျန်းမာဆောင်မှာထားပြီးတော့ကုသပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီညမှာဒီကုသမှုကဒီဆေးရုံရောက်ဖို့ဟိုအချိန်မီဖို့အပေါ်မှာအများကြီးမူတည်ရပါဆရာနော
်ဟုတ်ကဲ့ပါတောင်းတာတော့ခလေးကကြားလဲကြားလုံးအကြည့်ရဲ့နောက်အငယ်လေးမှဆိုငယ်လေးထောင်းတယ်ပေါ့နော်ဒီဆိုစက်တောင်းတယ်ဒါပြန်ရမ်းမိန်လို့အကြည့်ပေါ့ကလေးကဘယ်တော့မှဥနောက်မရောက်ဖြစ်ဘယ်တော့မှပြုံးချက်ချင်မရှိဘူးပြင်းထန်တယ်စေလုံးညီနေတိုင်းကိုနေတယ်ပေါ့နော်ဒီလိုဖြစ်တဲ့အခါများလို့ရှိရင်ဥနောက်မရောက်မှာဖြစ်နိုင်တယ်လားဆိုတာသတိထားမိဖို့လိုပါ
ဟုတ်ကဲ့ဆရာအဲ့တော့
ဆေးဘေးပါဝင်ရမှာဒီဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဆေးကိုရောက်တဲ့အခါမှာဆရာကြီးကုသမှုကအချိန်မီရောက်တယ်ဆိုရင်ပေါ့နော်ဘာတွေအမြန်လုပ်ပေးနိုင်လဲဆရာကြီ
းမှာတော့ဒီမီနီမောကော့ဆင်းမီယာပေါ့နော်ဒီ ်နင်းနင်းကိုကောက်တိုင်းဗတိယဘူကြောင့်ဖြစ်တဲ့အခုလိုကူးဆက်များဘုန်းတော်မရလို့ယူဆရင်နီးရဆရာဝန်မို့တော့ပြရင်တော့မှသူတော်မှရေးသားမှကွက်တီတွင်တော့ပိုသေးကြတယ်ဗျအဲ့ဒါမျိုးဆိုလို့ရှိရင်တော့သူတို့ဒီမှာကိုတခါလဲသတိစီပါစေတမျိုးထိုးခိုင်းပါ Start Generation Cephalosporin ကိုခေါ်တော့ပါနော်အဲ့ဒီပိုသက်စီကိုသူဒီမှာတခါထိုးပစ်လိုက်တယ်ထိုးပြီးဆေးရုံဆွဲလိုက်ပါဆေးရုံကျလို့ရှိရင်တော့ကျွန်တော်တွေးရပါရောပေါက်ဆက်တယ်ဒီလိုရှိရင်ဘုဒ္ဓဆေးထိုးဖို့လိုပါတယ်။တရားဗက်တီးရီးယားပိုးကြောင့်ဖြစ်တာဆိုတော့ဘုဒ္ဓဆေးနဲ့ကတော့ရောဂါပိုးတည်အောင်လုပ်နိုင်တော့။ဒါပေမဲ့တချို့ကလေးတွေမှာလည်းခဏလို့ဆက်တစ်စီးမီးယားနဲ့ဒီသွေးစိတ်တက်တာပေါ့နော်အဲ့ဒါဖြစ်ပြီးတော့သွေးလန်တာဖြစ်ရင်တော့သူကခန္ဓာကိုယ်ထဲမှာရှိတဲ့ဒီသွေးကျင်ကိုထိန်းနဲ့စိတ်ညာမှာသွားပြီးတော့သွေးရုပ်ချင်းဖြစ်နိုင်တော့နော်။အဲ့လိုပဲကြာလို့ရှိရင်တော့သွေးကျင်ကိုပြန်ထိန်းလို့မရတော့ထိန်းလို့တော့တော်တော်ကိုလှုပ်ရွာပေါ့နော်။အဲ့ဒါရေတွေပါလည်းအများကြီးထည့်ရတော့အဲ့လိုချင်းလို့ရောက်တဲ့ကလေးတွေကတော့ဒါဆိုဆုံးနိုင်တဲ့အခြေအနေဖြစ်
ပါဟုတ်ကဲ့ဆရာဒီနေရာမှာမဖြစ်ခင်ကကာကွယ်တာအကောင်းဆုံးဖြစ်တဲ့အတွက်အခုလည်းဖြစ်နေတဲ့သူတွေဆရာနေဘက်တီးရီးယားကနေကူးနိုင်တဲ့အတွက်ကာကွယ်ရေးတွေဆရာဘယ်လိုအကောင်းဆုံးလုပ်နိုင်မလဲ
ဒီဘက်တီးရီးယားပိုးကတချို့ကလေးတွေလူကြီးတွေရဲ့ဉာဏ်ထဲမှာပါရှိနေနိုင်တယ်ဆက်လေးကပါလာယောဂပိုးတွေကိုသွေးထဲကိုရောက်ပြီးတော့ပြန့်နှံ့သွားပါနော်လူပြင်းတော့ဒီလိုပူရင်းနဲ့ယာတီမှာဖြစ်တတ်တယ်ခက်ပမာကြီးတို့အလဲပမာကြီးတို့မှာပိုးဖြစ်ပါနောက်ဒီတယောက်တယောက်ကူးဆက်တာလည်းဒီ droplet infection လို့ခေါ်တဲ့ဒီနာစီရာချောင်းဆိုတာတော့မဟုတ်ဆက်လာတဲ့နာရည်တို့တွေတို့တယောက်ကလက်နဲ့ကမ်းလိုက်ပြီးနောက်တစ်ယောက်စီကူးသွားတာဒီလိုမျိုးနဲ့ဖြစ်တာပေါ့ဟိုသွေးနဲ့တကွေးတွေဘာလို့ချင်းနဲ့ကူးဆက်တာမဟုတ်တော့သူကထိန်းသိမ်းရတာခေါင်းဝင်မှုလို့ ਆ ပို့ပြီးတော့လွယ်တယ်ပေါ့နော်အဓိကတော့တကွေးရေတန့်ရှင်းရေးကြည့်တယ်ဒီကလေးလူစုလူဝေးတွေဘာလဲပြိညာတဲ့နေရာမျိုးမသွားခဲ့ဘူးပေါ့နောက်ကလေးတွေလူကြီးတွေတနေရာမှာဖြစ်လို့ချင်းသူနဲ့နှိစက်တဲ့လူပေါ့ထိတဲ့နိုင်တဲ့လူတွေကိုအကုန်လုံးကာကွယ်ဆေးတိုက်တာလို့ရပါတယ်။ကလေးတွေဆိုလို့ရှိရင်တော့ Rifampicin ပေါ့နော်10 mg per kg ကလေးကိုလေးချင်း1 kg ဆို10 mg ပေါ့နော်။အနည်းငယ်ချိန်ရက်တည်းရပါတယ်။အကြီးကြီးလူတွေပေါ့မလူကြီးတွေနဲ့ထိတွေ့နေတဲ့လူကြီးတွေမှဆရာဝန်ဆရာမပါဝင်ပေါ့။ဒီကလေးကိုကူးတာတယ်၊ခြိုင်းတွေ့တယ်ဆိုလို့ရှိရင်တော့ Cyclophosphamide 500 အားတစ်လုံးတောက်ရပါတယ်။အဲ့တော့ဒီလူတွေမှာဖြစ်လာမယ့်လက္ခဏာစီလာတာလည်းကြည့်ရပါပေါ့။မမှုကြောင်းတော့ပါဆိုလို့ရှိရင်ဆက်နိုင်တဲ့လက္ခဏာရှိလာတာလေးသိချာကြည့်ရအဲဒီ contact ကိုခေါ်တဲ့ထိတွေ့မှုတဲ့လူတွေကိုဆေးလည်းပေးမယ
်ဟုတ်ကဲ့ဆရာဒီအုံနောက်အမေးရောင်တာဖြစ်တဲ့ဒီမင်းကိုခေါ်ကင်ပုံမွားကူးဆက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
ဟုတ်ကာကွယ်ဆေးပေါ့နော်အခုဆိုရင်တော့တော်တော်များများဒီကာကွယ်ဆေးသူ့ကိုတော်တော်လေးစိတ်ဝင်စားကြပါဘူးကျွန်တော်ကတော့ဆေးကုမ္ပဏီတစ်ခုကပြင်ပနေတော့ကာကွယ်ဆေးတွန်းလာတာရှိတယ်အမေလေယောဂဖြစ်ပါမှုလုံးဝအများကြီးမဟုတ်တဲ့ခါကျတော့တစ်ခါလေထိုးဖို့မတိုက်တော့မိဘူး။အဲတော့အခုလောကတော့ဆေးပြနေပါလား
။ဟုတ်ကဲ့ချစ်စုများကြီးတင်ပါတယ်ဆရ
။ Go Women Season တင်ဆက်တဲ့အပတ်စဉ်ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။မြန်မာပြည်ရဲ့30ချက်အစီအစဉ်ကိုအလဲမပေးခင်မှာလာမယ့်စနေညတိုက်ရိုက်လေလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့အတိပေးပါရစေခင်ဗျာ။
အမေငါနဲ့တန်းအတွက်အစိုးရအဖွဲ့ဝင်ဝန်ကြီးစည်းရုံးကိုရွေးချယ်ခံသမ္မတဦးတင်ကျော်ကလွှတ်တော်မှာတင်သွင်းထားပြီးပါပြီ။ဒေါက်ဆန်းစုကြည်အပါအဝင်ဝန်ကြီးအဖွဲ့ဝင်တွေရဲ့ကိုယ်ရေးအကျင့်တွေကိုလည်းထုတ်ပြန်ထားပါတယ်။ဒီအစိုးရအဖွဲ့တင်တဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-9994အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးဖိတ်ခေါ်ပါတယ
်။သောတာရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့စနေည9:00မတိုင်ခင်ဆက်သွယ်ကြဖို့တိုက်တွန်းပါရစေခင်ဗျာ။ VOA ကနေကြာသပတေးနေ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါနားဆင်ရမှာကတော့မျက်မှောက်ရေးရာ30ချက်အစီအစဉ်ပါ။အခုတစ်ပတ်မှာတော့သမရဦးသိန်းစိန်ရဲ့ဆောင်ရွက်ချက်တွေအကြောင်းကိုဦးအောင်ခင်ကရေးသားပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ပေးထားပါရခင်ဗျာ
။ဦးသိန်းစိန်အစိုးရတက်တန်း9နှစ်ကုန်ဆုံးတော့မှာမို့ဘာတွေလှုပ်ဆောင်နိုင်ခဲ့တယ်လဲဆိုတာကိုပြည်တွင်းပြည်ပမှာသုံးသပ်နေကြပါတယ်။အနှစ်90စစ်အာဏာရှင်အုပ်ချုပ်ခဲ့တဲ့နိုင်ငံမှာပါတီစုံဒီမိုကရေစီစတင်တည်ဆောက်ဖို့ဆောင်ရွက်ခဲ့တာတွေကိုဇန်နဝါရီလ28ရက်နေ့မှာဦးသိန်းစိန်ကဘင်ကွန်းအရှေ့ကြီးခြွေသွားပါတယ်။ဦးသိန်းစိန်ဟာလက်ရှိအခြေခံဥပဒေပြုစုတဲ့အမျိုးသားညီလာခံမှာအဓိကပါဝင်ပြီး Bojo Muji Tashui let out my Winjijo look at Amu, do ye Pubian Yugu, a Sabaima, a Lima Taja Babu. Don't Sasujigo that democracy Tayagaulu, Yusajabade. Dabi met Ubane Muson Piatampi, Don Sasuji Nangai, Malo Nayang, Tasi Tade Jaga, Javia Yukapu, Winayang Utensinga, Lankin Pide Edwe, Nangai Agenda Nelson Mandelagu. Letwe koyude, tamara deklagne turelu, tinza piosu jabade. Tachogale, yushama partizon democracy go mintende, gubachopne turelu piovade. Nautaine, simpi on lotada piet delu mienu duile shibade. Belue pipie, the chamber democracy sineku, kavaga leka on lotua, upen simba.
Don Sansuchine, and everybody go pinate halu, name genide, pujo muji tansui laoma. နှစ်နှစ်ချီအမှုထမ်းပြီး2009မှာဝန်ကြီးချုပ်ဖြစ်လာတဲ့ဗိုလ်ချုပ်သိန်းစင်ဟာဗိုလ်ချုပ်မှုကြီးတန်းရွှေစီစဉ်တဲ့အတိုင်းသမရဖြစ်လာတဲ့အခါမှာဒီပုတ်ထဲကဒီပဲမှုအကြောင်းမထူးဘူးလို့ယူဆကြပါတယ်။ဒါပေမဲ့2008အောက်ကလမှာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးစက်တင်ဘာမှာမျက်စုံဆွဲစီမံကိန်းကိုရက်ဆိုင်လာကြောင်းဦးသိန်းစင်ကိုစတင်ယုံကြည်လာကြပါတယ်။တချမ်းပဲလွတ် ေးလာပါတယ်။စစ်ဘိုးထဲမှာရှားပါတဲ့ပြုပြင်ရေးသမားအဖြစ်ဦးသိန်းစိန်ကိုရှုမြင်သုံးသပ်လာကြပါတယ
်။ဦးသိန်းစိန်ဟာစည်ရင်မှန်တဲ့ပြုပြင်ရေးလုပ်သူဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုတဲ့အတွက်အဲ့ဒီတုန်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ Hillary Clinton နေပြည်တော်ကိုရောက်လာပြီးမကြာမီမှာသမ္မတဥဘာမားပါရောက်လာပါတယ်။တန်ခတ်အရေးယူမှုကိုရပ်ဆိုင်းလိုက်ပါတယ်။ဒီတော့တွင်နာမည်ဆိုးထွက်နေတဲ့စာပေစီစီရေးကိုဖျက်သိမ်းပြီးလွတ်လပ်စွာရေးသားထုတ်ဝေခွင့်ပြုပါတယ်။နိုင်ငံရေးအကျဉ်းသားလွှတ်ပေးမှုငြိမ်းချမ်းရေးဆွေးနွေးမှုစတာတွေကြောင့်ပြည်တွင်းမှာလည်းဦးသိန်းစိန်ကိုထောက်ခံသူတွေတိုးပွားလာပါတယ်။တရုတ်နောက်လိုက်ကမ္ဘာအပေခံဘဝကိုဆွန့်လွတ်ပြီးအနောက်တိုင်းနဲ့ရွှေလန်းငွေလန်းဖောက်တိုင်သူဟာဦးသိန်းစိန်ဖြစ်ပါတယ်။မြေဆုံစီမံကိန်းကိုရပ်ဆိုင်းလိုက်တာနဲ့အခြားတရုတ်အရင်းအနှီးတွေကိုမေ့သွားကြပုံရပါတယ်။
ဦးသိန်းစိန်ရဲ့ပြုပြင်ရေးကိုကဘာကထောက်ခံလေလေဘူတန်ရွှေနဲ့စစ်အုပ်စုသိမ်းယူထားတဲ့ဒနာဥစ္စာဟာတရားဝင်လာလေလေဖြစ်ပါတယ်ဒေါ်လာတွေကိုခိုးချောင်ခိုးဝှက်သုံးနေရတဲ့ဘဝကတရားဝင်ဗျောင်သုံးနိုင်တဲ့အဆင့်ကိုရောက်လာပါတယ်ဒါကြောင့်ဦးသိန်းစိန်ရဲ့ပြုပြင်ရေးမှာအများဆုံးအကျိုးခံစားရသူတွေဟာဘူတန်ရွှေနဲ့စစ်အုပ်စုဝင်တွေဖြစ်ပါတယ်ဘူတန်ရွှေရဲ့အခြေခံဥပဒေဘောင်ကိုကျော်ဖို့ဦးသိန်းစိန်ကစိတ်မကူးပါဘူးဝန်ကြီးဌာန36ခုအထိတိုးပွားလာတာဟာလေဦးသိန်းစိန်ရဲ့လှုပ်ဆောင်ချက်တခုဖြစ်ပါတယ်။စီယုတ်ချုပ်ရဲ့အသွင်လက္ခဏာစုတခုဖြစ်တဲ့အခွင့်ထူးနဲ့အဆောင်အယောင်တွေကိုမပယ်ဖျက်နိုင်တာဟာဦးသိန်းစိန်အစိုးရရဲ့အားနည်းချက်တခုဖြစ်ပါတယ်။လုပ်ငန်းမစမီရှိသမျှအခွင့်ထူးကိုအရင်ဆုံးယူတာဟာစစ်ဘိုလ်ရဲ့ဓလေ့ထုံးစံဖြစ်ပါတယ
်။ဦးသိန်းစိန်အစိုးရရဲ့လက်ထက်မှာကချင်ပြည်နယ်စစ်ပွဲရခိုင်ပြည်နယ်ကလူမျိုးရေးပဋိပက္ခနဲ့ဘာသာရေးအထူးဂရုံးတွေကိုပိုပြီးလူသိများပါတယ်။ဦးသိန်းစိန်ရဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဟာအတံမြည်ပြီးအစမပါတဲ့ကြံအမြောက်လူဖြစ်နေပါတယ်။ထိပ်ပန်းအရာတန်းတွေဥစ္စာပစ္စည်းပိုင်ဆိုင်မှုကိုကြီးညာဖို့2012မှာဦးသိန်းစိန်စော်ဩပြီးမှလက်တွေ့မှာအကြီးကြီးဖြစ်သွားပြီးကျပ်3သိန်းလောက်လက်စားတာကိုခွင့်ပြုရတဲ့အခြေအနေရောက်သွားပါတယ်။အပြောနဲ့အလုပ်မညီသူအဖြစ်ဦးသိန်းစိန်ကိုပြည်တွင်းမီဒီယာမှာဝေဖန်လာကြပါတယ်။အဂတိလိုက်စားမှုဆိုတာဟာလက်ပေးလိုက်ယူတယ်မဟုတ်ပါဘူး။မတရားလုပ်မှုမမှန်မကန်လုပ်မှုကြောက်ပြီးလုပ်မှုဗက်လိုက်မှုစတာတွေလည်းပါဝင်ပါတယ်ပြည်သူလူထုအများစုကအယုံအကြည်မရှိလို့ကျန်းဖို့ပါတီရွေးကောက်ပွဲရှုံးရတာဖြစ်ပါတယ်လက်နက်ကိုင်ပဋိပက္ခဘာသာရေးနဲ့လူမှုစီးပွားရေးပြဿနာကိုဦးသိန်းစိန်အစိုးရဖြေရှင်းရမှာမတိမရောက်ဖြစ်နေတာဟာအဂတိလိုက်စားမှုကြောင့်ဖြစ်တယ်လို့မြင်ကြပါတယ်ဒီပဋိပက္ခတွေဟာအစိုးရကိုအယုံအကြည်ကင်းမဲ့စေပါတယ်ဘယ်လိုပဲဖြစ်ဖြစ်ဦးသိန်းစိန်ဟာတချမ်းပဲဒီမိုကရေစီစနစ်ကိုရှင်းတန်းအောင်လုပ်သူအဖြစ်သမိုင်းတွင်ရမှာကတော့တေချာသလောက်ဖြစ်နေပါတယ်ခင်ဗျာ
။ကိုအောင်ခင်ဆွေးနွေးတင်ဆက်တဲ့မျက်မှောက်ရေးရာ30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ခုတစ်ခါတော့ဂျာသပရင်းနေ့ညပိုင်းရဲ့နောက်ဆုံးအပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်သတင်းလောက်အစီအစဉ်ကိုနားဆင်ရမှာပါ။ဒီစီစဉ်ကတော့ထိုင်းချီဆိုင်တိုင်းရင်သတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့UNFC ကခေါင်းဆောင်တွေနဲ့ပြည်တွင်းပြည်ပတိုင်းသားခေါင်းဆောင်တွေပညာရှင်တွေပူးပေါင်းပြီးဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံမူကြမ်းရေးဆွဲတဲ့အလုပ်ရုံဆွေးနွေးပွဲတစ်ခုကိုကျင်းပနေပါတယ်။ကချင်ပြည်နယ်ကံပိုက်တီဒေသမှာဘိန်ခင်းတိုက်ဖြတ်တဲ့ KIO တပ်ဖွဲ့နဲ့ပြည်သူစစ်တပ်ဖွဲ့တို့အကြမ်းတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဆိုတာနဲ့ချင်းတိုင်းရင်းသားဦးဟင်နရီဗန်တီယိုကိုဒုတိယသမ္မတနှင့်အဖြစ်ရွေးချယ်လိုက်တဲ့အပေါ်ချင်းနိုင်ငံရေးခေါင်းဆောင်တွေကဘလို့အမြင်ရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကခေါင်းဆောင်တွေနဲ့ပြည်တွင်းပြည်ပကတိုင်းရင်းသားခေါင်းဆောင်တွေပညာရှင်တွေပူးပေါင်းပြီးမြန်မာနိုင်ငံနဲ့ကပ်ညီမဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံမျိုးရရှိရေးအတွက်ရည်ရွယ်ပြီးထိုင်းနိုင်ငံချင်းမိုင်မြို့မှာအလုပ်ယုံဆွေးနွေးပွဲတစ်ခုကိုပြုလုပ်ကျင်းပနေတယ်လို့ UNFC ဒုဥက္ကဋ္ဌနဲ့ဟန်တာကပြောပါတယ်အလုပ်ယုံဆွေးနွေးပွဲကနေကိုယ်နိုင်ငံနဲ့ကပ်ညီမဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမှာလိုအပ်တဲ့ပြည်နယ်နဲ့ဗဟိုအာဏာခွဲဝေရေးတယံဇာတခွဲဝေရေးပြည်내တွင်အလိုက်လူမျိုးစုဆိုင်ရာအခွင့်အရေးတတ်မှတ်ရေးလွှတ်တော်ဖွဲ့စည်းမှုအပြင်လုံခြုံရေးတပ်ပိုင်းဆိုင်ရာဖွဲ့စည်းမှုစတဲ့အချက်တွေကိုဆွေးနွေးသွားမယ်လို့နေဟန်တာကဆက်ပြောပါတယ်တိုင်းရင်းသားလူမျိုးများရေးရာစင်တာပြည်ထောင်စုမြန်မာနိုင်ငံကကမကထပြုလုပ်တဲ့ဒီအလုပ်ယုံဆွေးနွေးပွဲကိုအခုလ21ရက်နေ့ကနေ26ရက်နေ့အထိပြုလုပ်သွားမှာဖြစ်ပြီး UNFC ကခေါင်းဆောင်တွေအပြင်ဥပဒေအထောက်အကူပြုကွန်ရက် Legal Aid Network ကရှိနေဦးအောင်ထူကအမျိုးသားအစည်းအရုံးခင်ယူကဘဒိုနော်စီဖိုးရာစင်တို့တက်ရောက်နေတယ်လို့သိရပါတယ်
။ကချင်ပြည်နယ်ကံပိုက်တီဒေတာမှာပိန်ခင်တက်ဖြက်ရေး KIO ကချင်လူလိုက်ရဲ့အဖွဲ့တက်ရင်၃နဲ့ပြည်သူစစ်တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မတ်လ၂၂ရက်နေ့ကထမ်းမော်ခန်းရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIO ဗဟိုဌာနချုပ်ကဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ကချင်လူလိုက်ရဲ့အဖွဲ့ KIO ရဲ့ပိန်ခင်တက်ဖြက်ရေးအစီအစဉ်တွေကြောင့်အစိုးရနဲ့ချားဆောင်တတ်တဲ့ပြည်သူစစ်တွေကချင်ဒီမိုကရေစီတည်တံ့တော် NDAK ထင်းချုပ်တဲ့ပိန်ခင်တွေရှိရာကံပိုက်ဒီနဲ့စတုံဒေတာမှာဒီပတ်ကဆလို့တိုက်ပွဲတွေစတင်ဖြစ်ပွားနေတယ်လို့တုပုံမှုကြီးနော်ဘူးကပြောပါတယ်
မွန်ပြည်နယ်ရင်းမြုံနယ်တောင်ပိုင်းမကြီးချောင်းဝရွာသားနှုတ်ဦးကိုပြစ်ခတ်တတ်မှုနဲ့ဆွဲချက်တင်ခံထားရတဲ့အမှတ်280တိုင်ရင်ကဗိုလ်ကြီးစော်မျိုးထက်အမှုကိုရင်းမြုံနယ်ရဲစခန်းကိုလွှဲပြောင်းမယ်လို့ရင်းမြုံနယ်ရဲတပ်ဖွဲ့မှူးကပြောပါတယ်ပြည်ရဲမတ်လ၈ရက်နေ့ကမှန်ကြီးချောင်းရွာသားတက်ငါတဲ့နိုင်မိုးနဲ့နိုင်ချစ်စိုးတို့နှစ်ဦးကိုဗိုလ်ကြီးစော်မျိုးထက်ကနေပြစ်တက်ခဲတဲ့အတွက်လူသက်မှုပုံမှ302နဲ့အမှုဖွင့်ထားတယ်လို့လဲရင်းမှုနယ်ရဲတပ်ဖွဲ့မှူးကပြောပါတယ်တည်ဆုံးသူမိသားစုတွေအတွက်ကံယိုတန်းဒေသတိုင်းဒုတိုင်းမူဗိုလ်ချုပ်ကြည်လွင်ဦးဆောင်တဲ့အဖွဲ့ကနေအမှုကြည်အေးရေးအတွက်ထောက်ပံ့ငွေနဲ့ပစ္စည်းတွေထောက်ပံ့ပေးဆောင်ခဲ့တယ်လို့လဲဒေသခံတွေကပြောပါတယ်လူသက်မှုအတွက်အမှုဖွင့်ထားတယ်ဆိုပေမဲ့တပ်မတော်သားကနေကျူးလွန်တဲ့မှုခင်းဖြစ်နေတဲ့အတွက်ရဲဌာနနဲ့အရက်ဖက်တရားရေးဌာနကနေတရားစီရင်ခွင့်ရှိမှာမဟုတ်ဘူးလို့ဥပဒေဝန်ထမ်းတို့ကပြောပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ရွှေလီမြစ်တပတ်ကံရှိကိုထူကိုထလူငယ်အကျင့်စရိတပြုပြင်ရင်းမူရင်စေဝါတိုက်ဖြက်ရေးကေဟာတခုကိုတတ်မတော်စစ်ကြောင်တတ်မရှိရှိမှအင်အားသုံးပြီးတော့စရိတပြုပြင်သူလူငယ်65ဦးနဲ့ကေဟာတဝန်ရှိသူ9ဦးကိုဖမ်းဆီးသွားပါတယ်မတ်လ20ရက်နေ့ကအဲ့ဒီကေဟာမှာမူရင်စေဝါထုတ်လုပ်ရောင်းဝယ်တယ်ဆိုပြီးတတ်မတော်စစ်ကြောင်ကနေဖမ်းဆီးသွားပြီးတော့မူဆယ်အချုပ်ခန်းမှာချုပ်နှောင်ထားပါတယ်မူဆယ်မြို့မှာရှိတဲ့စင်တိုင်မူရင်စေဝါတိုက်ဖြက်ရေးလူထုကျင့်စရိတပြုပြင်ရေးကေဟာကို2000ပြည့်နှစ်ကဇိုင်းချင်းငွေဇိုင်းဆောင်ငော့ဇိုင်းဆိုင်ခမ်းဆောင်ကျိုနဲ့ဇိုင်းဆောင်ဆမ်တို့ကမိမိပိုင်ငွေကြေးနဲ့စတင်တူထောင်လာတာအခုဆို16နှစ်ရှိပြီဖြစ်ပါတယ်
ကရင်ပြည်နယ်အတွင်းမိကရင်ပြည်လက်မြေဆက်ယုံတိဆောက်နိုင်ရေးအတွက်ကရင်နယ်ကြားဆောင်တပ်အထွေထွေတွင်ရင်မူစောချစ်သူ UCB ကရင်ပြည်နယ်အတွင်းအဖွဲ့အစည်းပေါင်းစုံတို့နဲ့တွဲဆောင်ညီနိုင်မှုပြုလုပ်နေပါတယ်အခုတိဆောက်မဲ့ပြည်လက်မြေဆက်ယုံဟာတရုတ်ကုမ္ပဏီကအကူအညီယူမှာဖြစ်ပြီးတော့တဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိအောင်အစစ်မြစ်နည်းပညာနဲ့လှုပ်သွားဖို့ဖြစ်ပြီးဒေသခံတွေရဲ့သဘောထားကိုရယူဖို့ဆွေးနွေးခဲ့တယ်လို့လည်းဗိုလ်မှူးကြီးစောချစ်သူကပြောပါတယ်ပြည်လက်မြေဆက်ယုံတိဆောက်မဲ့ဆိုရင်သက်ဆိုင်ရာဒေသခံတွေရဲ့သဘောထားကောက်ယူပြီးမှအချိန်ယူလှုပ်ဆောင်သင့်တယ်လို့တက်ရောက်သူများကအကြံပြုထားပါတယ်ဘီလက်မြေစက်ယုံတိဆောက်ရန်အတွက်ဒေါ်လာတန်3000တရားထားပါတယ်
ချင်းပြည်နယ်ရဲ့တောင်ဘက်ဆွန်ဆုံဒေသတစ်ခုဖြစ်တဲ့ဘလဲဝမြို့နယ်ကိုခရမ်းစင်ဖွဲ့စည်းပေးဖို့ဒေသခံပြည်သူတွေကနေမတ်လ21ရက်နေ့ကလမ်းမပေါ်ထွက်ပြီးစီတန်းလဲလဲဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဘလဲဝမြို့နယ်ဟာလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းကစပြီးခရမ်းစင်ပြောက်ကွယ်သွားခဲ့လို့ခရမ်းစင်ပြန်လဲဖွဲ့စည်းပေးဖို့ကုလဆန္ဒပြတောင်းဆိုရတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်ဦးဆောင်တဲ့ဦးကျော်ထွန်းကပြောပါတယ်ပလဲဝါမြို့နယ်ဟာခုလက်ရှိမင်းတက်ခရင်လျောက်ခံမှာတည်ရှိပြီးမတူပီမြို့နယ်ကိုခရင်စင်ဖွဲ့စည်းပြီးရင်မတူပီခရင်လျောက်မှာထားရှိဖို့ချင်းပြည်နယ်ဆိုရကစီစဉ်ထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမတ်လ15ရက်နေ့မှာကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးကနေချင်းတိုင်းသာဦးဟင်နီဗန်တီယိုကိုဒုတိယသမ္မတနှင့်အဖြစ်ပထမဦးဆုံးအကြိမ်ရွေးချယ်လိုက်ကြပါတယ်ချင်းလူမျိုးတဦးကိုဒုတိယသမ္မတအဖြစ်တင်မြှောက်လိုက်တာနဲ့ချင်းလူမျိုးတွေအတွက်ဘာထူးခြားမှုတွေရှိလာနိုင်ပါသလဲချင်းနိုင်ငံရဲ့အတိုင်းဝိုင်းကခေါင်းဆောင်တွေဘလို့ရှုမြင်ကြပါသလဲဆိုတာကိုကိုစလိုင်းရောဘတ်ကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ
်ဦးဟင်နရီပန်တီယူကိုဒုတိယသမ္မတအဖြစ်ရွေးချယ်လိုက်တာဟာတော်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေတိုင်းရင်းသားတွေရဲ့အခန့်ကဏ္ဍကိုအလေးထားတယ်ဆိုတာပေါ်လွင်စေတယ်လို့ချင်းသွတ်သက်ရေးပါတီအသွင်မှုဦးရှိန်ထွန်းကပြောပါတယ်
နိုင်ငံကြီးတမိုင်းမာရင်းကိုဒီဟာကလောကမရှိခဲ့ဘူးတဲ့တမိုင်းမှာတန်ကြီးကြီးရေးထိုးလိုက်တဲ့သဘောတော့ဖြစ်တာပေါ့လေဒီမှာဆောက်ဆောင်ချင်းအပြောင်းလဲတစ်ခုလိုတော့ပြောလို့ရတာပေါ့လေထင်ကျော်ဆိုတာကလည်းမအမျိုးသားဖြစ်နေတာကိုသူတမရဆိုတဲ့ချင်းကောက်ဖြစ်နေတော့ဆိုတော့မြန်မာပြည်မှာတိုင်းမန်ရဲ့စံကံကပြန်ပေါ်လာတဲ့သဘောတော့ဖြစ်လာတယ်နောက်တစ်ဖက်မှာလည်းတိုင်းမန်ရဲ့အရေးကြီးကိုအလေးထားတယ်ဆိုတဲ့ NLD ဆိုရရဲ့အမြင်သဘောထားမျိုးလို့ပေါ်ပေါ်ထင်ထင်ပေါ်လွင်နေတော့ဒီသုံးသပ်မိတာပေါ့လေ
ချင်းမျိုးရာဒီမိုကရက်တစ်ပါတီအသွေးမှုတူဖြစ်တဲ့ဆလိုင်းမျိုးချစ်ကတော့ချင်းတိုင်းသားသူကိုဒုသမရအဖြစ်ရွေးချယ်ခံရတဲ့ပေါ်ဝန်တာကျူစုပေမဲ့ချင်းပြည်နယ်ရဲ့အပြောင်းလဲအတွက်မမျှော်လင့်နိုင်ဘူးလို့လည်းဆိုပါတယ
်ချင်းတယောက်သူ့သမတာဖြစ်လာတယ်ချင်းပြည်နယ်ဘလောက်ထိတိုးတက်သွားမယ်ဘလူတွေအပြတ်လုံသွားမယ်ဆိုတဲ့ဟာကကျွန်တော်အနေနဲ့အများကြီးတော့ထူးထူးခြားခြားမျှော်လင့်နေတာမျိုးတော့မရှိဘူးဘာဖြစ်လဲဆိုတော့သူ့သမတာတွေသူတို့ကိုတိုင်ကလည်းအများကြီးသူတို့လုံနိုင်စွန်းတွေလုံပိုင်ခွင့်တွေအများကြီးမရှိဘူးလို့ပဲကျွန်တော်တို့ကမြင်နေတာ
။အငိမ့်စားပုံမှုသူဖြစ်တဲ့အသက်58နှစ်အရွယ်ဦးဟင်နရီပန်တီယူဟာပြီးခဲ့တဲ့2015ရွေးကောက်ပွဲမှာချင်းပြည်နယ်ထန်တလန်မြို့နယ်အမျိုးသားလွှတ်တော်ကူစက်လေဖြစ်ရွေးချယ်ခံရတဲ့သူလည်းဖြစ်ပါတယ်။ဒုတိယသမ္မတဖြစ်လာတဲ့ချင်းတိုင်းသားသူအနေနဲ့ချင်းပြည်နယ်ရေးထက်တနင်္ဂနွေလုံးအတိုင်းအတာရေးကိုကြည့်ရမှာဖြစ်တယ်လို့ချင်းသွတ်သက်ရေးပါတီသူင်းမှုကိုရှိန်ထွန်းကဆက်ပြောပါတယ်။
ချင်းကဒုက္ခမရရတိုင်းနဲ့ချင်းတစ်ခုတည်းကိုကြည့်လို့မရဘူးလေ။ဘာလို့လဲဆိုတော့နိုင်ငံတကာကဥရှောင်ဖြစ်နေတဲ့အခါမှာနိုင်ငံလုံးရဲ့အတိုင်းအတာနဲ့ပတ်သက်တဲ့ national issue ကိုပဲအဓိကထားပြီးအကောင့်ထဲပေါ်လုတ်ဆောင်အောင်လို့တကယ်တမ်းပြောရင်လေဖွဲ့စည်းပုံခြေခံဥပဒေအရသာကိစ္စသမဒုက္ခမရလုံပိုင်ခွင့်ရအကန့်အသတ်ကြီးအများကြီးတော့ရှိနေတယ်ပေါ့လေ
။ချင်းပြည်နယ်ထန်တလန်မြို့နယ်တီကီးကျေးရွာစာတိဖြစ်တဲ့ဥပန်သီးယူဟာရန်ကုန်နဲ့မန္တလေးတက္ကသိုလ်တွေမှာပညာစီပွားခဲ့ပြီး BA နဲ့ဥပဒေဒီပလိုမာဘွဲ့ရရှိထားသူလည်းဖြစ်ပါတယ်။ဥပန်သီယူဟာချင်းလူမျိုးတွေမှာနိုင်ငံတော်ဒုတိယသမ္မတအရာသူကိုပရမအူဆုံးထမ်းဆောင်ရမယ့်ချင်းမျိုးသားသူလည်းဖြစ်ပါတယ
်။ဆက်ပြီးတော့မွန်အမျိုးသမီးများကိုရက်မှာပါဝင်တဲ့အဖွဲ့တွေကလည်းဦးဆောင်ပြီးဒုတိယအကြိမ်မွန်အမျိုးသမီးများညီလာခံကိုမတ်လ19ရက်နဲ့20ရက်နေ့တွေမှာကျင်းပခဲ့ကြပါတယ်။အမျိုးသမီးတွေအနေနဲ့နိုင်ငံရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပါအဝင်တခြားလုပ်ငန်းတွေမှာပါဝင်ခွင့်ရရှိအောင်ကြိုးပမ်းသွားမယ်လို့လည်းဆိုပါတယ်။ဒီအကြောင်းကိုတော့မီးယင်စနိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါရရှင်။
ဒုတိယကြိမ်မွန်မျိုးသမီးညီလာခံကိုကျင်းပရတဲ့ရည်ရွယ်ချက်ကိုတော့ညီလာခံပြည်မြောက်ရေးကော်မတီဝင်မိချယ်ရီဆိုးကအခုလိုပြောပါဗျာ
။တို့မျိုးသမီးတွေရဲ့ခန်းကဏ္ဍကပြီးခဲ့တဲ့ရွေးကောက်ပွဲမှာအစိုးရမှပါဝင်ခွင့်လည်းမရလိုက်ဘူး။ဆိုတော့ကျမတို့ရဲ့ပါဝင်ခွင့်ကအားနည်းနေတယ်။ပြန်လည်သုံးသပ်တဲ့နေရာမှာလည်းစီလုံးညွညွရေးကိုလည်းပြန်လည်တည်ဆောက်ချင်တယ်။နောက်ပြီးတော့ဒီပါဝင်ခွင့်တွေကိုလည်းသက်ဆိုင်ရာတာဝန်ရှိသူတွေရောကျမတို့ကိုယ်တိုင်ရရောစူးစမ်းလာနိုင်ရန်အသက်ပေါ့နော်။မွန်မျိုးသမီးများညီလာခံ
ညီလာခမာနိုင်ငံရေးငြိမ်းချမ်းရေးပညာရေးကျန်းမာရေးပူးပေါင်းဆောင်ရွက်မှုစတဲ့အကြောင်းအရာတွေကိုတက်ရောက်လာကြတဲ့မြို့သမီးကိုယ်စားလှယ်တွေကဝိုင်းဝန်းအပြေရှာဆွေးနွေးခဲ့ကြပါတယ်။ငြိမ်းချမ်းရေးဖြစ်စဉ်နဲ့နိုင်ငံရေးကဏ္ဍတွေမှာအမျိုးသမီးတွေပါဝင်မှုနဲ့ပတ်သက်ပြီးတော့မော်အမျိုးသမီးအဖွဲ့သူအကွက်ထမိကွန်းချန်းနွန်ကအခုလိုပြောပါတယ်
။အမျိုးသမီးတွေအများအများပါဝင်လာဖို့ဆိုလို့ရှိရင်အမျိုးသမီးတွေပါဝင်နိုင်မဲ့အခွင့်အလမ်းတွေဖန်တီးပေးရမှာလေ။အခုချိန်ထိကကျွန်တော်တို့စီမားကအဲ့လိုမျိုးအခွင့်အလမ်းတွေကိုဖန်တီးပေးရတာဟာတစ်ဖက်သက်ဆန်တယ်ဆိုပြီးတော့ဘယ်သူမှလည်းမထောက်ခံကြဘူး။ဘယ်သူမှလည်းမဆွေးနွေးကြဘူး။အဲ့ဒါကပြဿနာတစ်ခုဖြစ်နေတယ်ပေါ့နော်။ဒီခွင့်ရေးတွေမြန်လာသမျှကတော့ကျွန်တော်တို့အမျိုးသမီးတွေရဲ့ပါဝင်မှုကတော့ပြောပလောက်အောင်နေပါနေအောင်မဲဆိုတာကိုတော့ကျွန်မယုံကြည်ပါတယ်
။မော်မျိုးသမီးများညီလာခံချင်းပနိုင်ခြင်း ချင်းအဖြစ်မျိုးသမီးတွေအချင်းချင်းချက်ဆက်မှုအကောက်စေတယ်လို့မော်မျိုးသမီးမိမရမိုးကပြောပါရယ်မော်မင်းနဲ့မော်လမြိုင်မျိုးရှိပိုင်ခေခမမှာနှစ်ရက်ကြာကျင်းပခဲ့တဲ့မော်မျိုးသမီးညီလာခမပြီးသွင်းတဲ့နယ်ဆက်ရှိမော်မျိုးသမီးဖွဲ့စည်းများကကိုယ်စားလှယ်တွေဖိတ်ကြားထားသူတွေလက်လာသူတွေစုစုပေါင်းတရကျော်တက်ရောက်ခဲ့ကြပါရယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကခေါင်းဆောင်နဲ့ပြည်တွင်းပြည်ပကတိုင်းရင်းသားခေါင်းဆောင်တွေပညာရှင်တွေပူးပေါင်းပြီးဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံကိုရေးဆွဲနိုင်ဖို့ထိုင်းနိုင်ငံမှာအလုပ်ယုံအစည်းအဝေးကျင်းပခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တော်ရရှိတွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။တော်ရရှိတွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။အဲဒီမှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုနားဆင်ဖတ်ရှုနိုင်သလို VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်။ဒါပြင် VOA ရဲ့ Facebook, Twitter နဲ့ YouTube ဆာမျက်နှာတွေမှာလည်းနောက်ဆုံးရရုပ်သံသတင်းတွေကိုနားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ။ကိုယ်ကစားပြီးတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲကြီးညာပေးမှဖြစ်ပါတယ်ဗျာ
။ထောက်လိုင်းနဲ့လူမျိုးရေးဆိုင်ရာလူငန်းတွေကိုတွမြင်လို့ဆောင်ရည်နီလန်းရှာဖွေဖို့ဥရောပသမဂ္ဂ EU တရားရေးနဲ့လူမျိုးရေးဆိုင်ရာဝန်ကြီးတွေဒီကနေ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာဆွေးနွေးကြပါတယ်။ဘရပ်ဆဲလ်စ်မြို့တော်တိုက်ခိုက်မှုမှာတန်ရာရှိသူနောက်တူကိုဖမ်းမိဖို့လဲရဲတပ်ဖွဲ့ကဆက်ရှာနေပါတယ်။အဒီတိုက်ခိုက်မှုတွေကြောင့်လူပေါင်း31ယောက်ထဲမှနေတည်ဆုံးပြီး300လောက်ဒဏ်ရာရခဲ့တာပါ။အင်္ဂါနေ့မနေ့ပိုင်းကမာလပီကရထားဘူးတာယုံမှာအတေကံပုံခွဲတိုက်ခိုက်မှုတွင်ပဝံပုံရတဲ့ဒုတိယလူကိုရဲတပ်ဖွဲ့ကပူပြင်းလိုက်ရှာနေတယ်လို့ဘယ်လ်ဂျီယံသတင်းဌာနတွေကပြောပါတယ်။လူ20သေဆုံးပြီးနောက်ထပ်အများပြားဒဏ်ရာရတဲ့အဲ့ဒီဘူးတာယုံတိုက်ခိုက်မှုမှာပဝံသူတူအဖြစ်ခါလစ်အယ်ဘကရာဝီကိုအာဏာပိုင်တွေကအစောပိုင်းကပြောထားတာပါ။ဘော့စနီးယားဆပ်ခေါင်းဆောင်ဟောင်းရာဒိုဗန်ကာရစစ်ဟာယူဂိုစလာဗီးယားနိုင်ငံဟောင်းမှာကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့စစ်ရာဇဝတ်မှုတွေအတွက်အပြစ်ရှိကြောင်းကုလသမဂ္ဂတရားသူကြီးတွေကဆုံးဖြတ်လိုက်ပါတယ်။1992-1995ဘောစနီးယားစစ်ပွဲကာလအတွင်းဆာရာယေဗိုမြို့ဆရီဘရနီဆာရပ်မှာအမျိုးသားနဲ့ယောက်ျားလေးအယောက် 8,000 ကိုအစုအဝေးလိုက်တတ်ခဲ့တဲ့တပ်ဖွဲ့တွေကိုခရစ်စ်ကဦးဆောင်ခဲ့တယ်လို့ဆိုဆွဲပြီးတော့ကုလသမဂ္ဂအထူးတရားခွန်ရုံးကနေသူ့ကိုရုံးတင်စစ်ဆေးခဲ့တာပါခရစ်စ်ကတော့သူ့မှာအပြစ်မရှိဘူးလို့ခြေပပါတယ်ဘောစနီးယားစစ်ပွဲအတွင်းသူ့ရဲ့လူရဲတွေဟာသူ့ရဲ့လူမျိုးပြစုဖြစ်တဲ့ဆပ်တွေကိုအကာအကွယ်ဖို့ရည်ရွယ်တာလို့ဆိုပါတယ်မြန်မာထိုင်းဗီယက်နမ်ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေအတွက်ချင်းငွေနဲ့အကျွေးယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်အမေရိကန်ဒေါ်လာ 17.5 ဘီလျံကမ်းလှမ်းမှုစီစဉ်ထားတဲ့အကြောင်းတရုတ်ဝန်ကြီးချုပ်လီကီချန်းကကြေညာလိုက်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းမှာလုပ်တဲ့ဘောဖိုရမ်အတွင်းအဲ့ဒီ၅နိုင်ငံကခေါင်းဆောင်တွေနဲ့ဗိုလ်ထုနေမှာတွေ့ဆုံပြီးတဲ့နောက်တရုတ်ဝန်ကြီးချုပ်ကကြေညာတာပါ။တရုတ်ဝန်ကြီးချုပ်ဟာမြန်မာဒုတိယသမ္မတဆိုင်မောက်ခန်ထိုင်းဝန်ကြီးချုပ်ပရယုတ်ချန်တို့ကြားကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်လာအိုဝန်ကြီးချုပ်ထွန်ဆင်းတမဗွန်ဗီယက်နမ်ဒုတိယဝန်ကြီးချုပ်ဖန်ပင်မင်းတို့နဲ့လည်းတရားစီတွေ့ဆုံဆွေးနွေးပါတယ်။ဒီထက်မှာဗီယက်နမ်နဲ့တရုတ်ကြားဆက်ဆံရေးကတောင်တိုးပင်လယ်နယ်မြေပိုင်ဆိုင်မှုဆိုင်ရာပြင်းထန်တဲ့အငြင်းပွားမှုတွေကြောင့်အဆင်မပြေဖြစ်နေတာပါ။မြန်မာနိုင်ငံကတော့မြစ်ဆုံဆယ်စီမံကိန်းရပ်ဆိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆက်ဆံရေးအဖူးထည်ဖြစ်နေတာပါ။ထိုင်းနိုင်ငံကနေမလေးရှားကိုသွားတဲ့ရထားတစ်စီးပေါ်မှာတန်ဖိုးအဖြစ်ဒေါ်လာ3000နဲ့ချီတဲ့ဘိန်းပြူနဲ့စိတ်ကြွဆွေးတွေကိုခီးစော်အီထက်မှာထက်ပြီးခိုးသွင်းမှုကြိုးစားတဲ့မလေးရှားနိုင်ငံသား15ယောက်ကိုဖမ်းလိုက်တယ်လို့ထိုင်းရဲတပ်ဖွဲ့ကဒီကနေ့ပြောပါရယ်။စိတ်ကြွဆီ498ပေါင်နဲ့ဘိန်းပြူ78ပေါင်သိမ်းဆည်းရမိတာလို့ထိုင်းရဲတပ်ဖွဲ့ကပြောပါရယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ9မီတာ24 25 30 50နဲ့လိုင်းလက်မီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.